Welcome to the Voice of America in Burmese.
မနက်ကနေ့နဲ့ငါကအားလုံးဘေးအန္တရာယ်ကင်းရှင်းကြပါစေလို့ဆုတောင်းမေတ္တာပို့သပါရစေ။2022ခုနှစ်မတ်လ28ရက်တနင်္ဂနွေညပဲ VOA မြန်မာပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီထိဝါရှင်တန်ဒီစီမြို့တော်ကနေစတင်ထုတ်လွှင့်ပေးနေပါပြီနော်။ COVID-19 ရေပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေတာပါ။ကိုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမမရစီအောင်နဲ့အတူတင်ပြပေးတော့ပါမယ်ခင်ဗျာ။မြန်မာနိုင်ငံမှာစစ်တပ်ကအရသာအစိုးရကိုဖြိုချပြီးအာဏာသိမ်းလိုက်တာ56ရက်ရှိလာပြီးအကြမ်းဖက်ဖြိုခွင်းမှုတွေအရှင်မြင့်လှုပ်ဆောင်လာနေပေမဲ့စစ်အာဏာသိမ်းမှုကိုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေကတော့နိုင်ငံတော်အားကောင်းနေစေဖြစ်ပါလေ။ဟုတ်ပြီမြို့မှာပြည်သူတွေလက်လက်ဆန္ဒပြနေကြတဲ့အကြမ်းဖြစ်ပါလေ။ဒီကနေ့မှလည်းဆန္ဒပြသူတွေကိုလက်နက်ကင်တပ်ဖွဲ့တွေကလက်ပြပုံအပါအဝင်ကြီးစံအစ်စ်တင်တဲ့အကြမ်းဖက်ဖြိုခွဲမှုတွေရှိခဲ့တာကြောင့်အသက်ဆုံးရှုံးမှုတွေဆက်ရှိနေတာမှာ6ဦးထဲမှနေတည်ဆုံးခဲ့တယ်လို့သိရပါတယ်။ဒီကနေ့နေ့လယ်ပိုင်းကကလေးမျိုးအနောက်ဖက်ချာတာဟန်တပိတ်ကိုလက်နက်ကင်တပ်ဖွဲ့တွေကအကြမ်းဖက်ဖြိုခွင်းခဲ့တဲ့အတွက် Women for Justice အဖွဲ့ဒါရိုက်တာမအားခုဟာရင်ဘတ်ကိုကြီးစံထိမှန်ပြီးတည်ဆုံးသွားခဲ့ပါတယ်။အဲ့ဒီဖြိုခွင်းမှုအတွင်းတခြား၄ဦးလည်းထိခိုက်ဒဏ်ရာရခဲ့တယ်လို့သိရပါတယ်။အလားတူပဲဒီကနေ့ဆန္ဒပြပြည်သူတွေကိုအကြမ်းဖက်ဖြိုခွဲခဲ့တဲ့အတွက်မုံရွာမြို့မှာ2ဦး၊မြင်းကြံမြို့မှာ2ဦး၊တောင်တကုန်းမှာ2ဦးအတိအသင့်တည်ဆုံးခဲ့တယ်လို့သိရပါတယ်။ဒါ့အပြင်ရန်ကုန်မြို့စမ်းကြောင်းဗဟိုလမ်းမှာရှိတဲ့အာရှတော်ဝင်ဆေးုံတွေကိုလက်နက်ကင်တပ်ဖွဲ့တွေကဝင်ရောက်ပစ်ခတ်ခဲ့တဲ့အတွက်ဝန်ထမ်း2ဦးခြေထောက်မှာဒဏ်ရာရသွားတယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာဆက်အနာသိမှုကိုကန့်ကွက်ဆန္ဒပြသူတွေကိုလက်နက်ကင်တပ်ဖွဲ့တွေကအကြမ်းဖက်ဖြိုခွဲမှုတွေမလ29ရက်နေ့ကအဆိုးအဝါဆုံးဖြစ်ပေါ်ခဲ့ပြီးတဲ့နောက်ရက်ဆက်ကြမ်းကြုတ်တဲ့ရာဇဝတ်မှုတွေအရှိန်မြင့်ဖြစ်ပေါ်လာနိုင်ကြောင်းကုလသမဂ္ဂလူမျိုးရုံးတပ်ဖြတ်မှုကာကွယ်ဟန်တားရေးဆိုင်ရာအကြံပေးပုဂ္ဂိုလ်အဲလစ်ဝေရီမူအန်ဒီရီတူနဲ့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးမစ္စဲဘာရှလက်တို့ကဒီကနေ့ပူးတွဲသတိပေးချက်ထုတ်ပြန်လိုက်ပါတယ်ကလသမကလုံခြုံရေးကောင်စီအနေနဲ့မလ10ရက်နေ့ကထုတ်ပြန်ခဲ့တဲ့ကြေညာချက်ပေါ်အခြေခံပြီးရည်ယူမှုတွေထပ်မံလှုပ်ဆောင်ဖို့လူမျိုးလုံးတပ်ဖြတ်မှုကာကွယ်ဟန်တားရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ကတောင်းဆိုလိုက်ပြီးအာဆီယံနဲ့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့မြန်မာနိုင်ငံသားတွေအပေါ်ညှဉ်းပန်းတပ်ဖြတ်မှုတွေကနေကာကွယ်ပေးဖို့အတူတူလို့ခေါ်တဲ့အကာအကွယ်ပေးရေးအတွက်တာဝန်ရှိမှုကိုချက်ချင်းချမှတ်ဆောင်ရွက်ကြဖို့ကုလသမဂ္ဂလူမျိုးလုံးတပ်ဖြတ်မှုကာကွယ်ဟန်တားရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ကတိုက်တွန်းထားပါတယ်ကိုနိုင်ငံသားတွေကိုအကာအကွယ်ပေးဖို့အစိုးရမှာတာဝန်ရှိတယ်ဆိုပေမဲ့အဲ့ဒီလိုအကာအကွယ်ပေးဖို့အစိုးရဘက်ကပြက်ကွက်ခဲ့ရင်ကုလသမဂ္ဂပြည်ရင်စာချုပ်မှာပြဋ္ဌာန်းထားတဲ့အတိုင်းရက်ဆက်ကြမ်းကြုတ်တဲ့ရာဇဝတ်မှုတွေကျူးလွန်ခံရတဲ့အဲ့ဒီပြည်သူလူထုကိုနိုင်ငံတကာအသံဝိုင်းကအချိန်မီကြားဝင်ဆောင်ရွက်ပေးရမယ်တာဝန်ရှိကြောင်းလဲ Miss Andere Du ကပြောပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့ February 1ရက်နေ့ကစလို့စစ်တပ်ကလူတည်စင်နိုင်တဲ့လက်နက်တွေအသုံးပြုတာညဉ့်ညဆွာဆန္ဒပြသူတွေကိုစနစ်တကျအရှင်မြင့်တိုက်ခိုက်နေတာတွေအပါအဝင်စစ်တပ်ကကျူးလွန်နေတဲ့တခြားကြီးမားတဲ့လူခွင့်ရေးချိုးဖောက်မှုတွေပေါ်ကုလသမဂ္ဂအရာရှိရင်းတို့ကပြင်းထန်စွာရှုံချလိုက်ကြပါတယ်။ခိုင်လုံတဲ့အကြောင်းပြချက်မရှိဘဲထောင်ပေါင်းများစွာသောပြည်သူတွေဖမ်းဆီးထိန်းသိမ်းခံရပြီးအများစုဟာလည်းပျောက်ဆုံးနေကြောင်းမလ29ရက်နေ့စနေနေ့ကတော့ဆင်အာနာတင်းငယ်ပြည်တဲ့နောက်ပိုင်းတည်ဆုံးမှုအများဆုံးဖြစ်ခဲ့တဲ့နေ့တစ်နေ့ဖြစ်ကြောင်းယုံကြည်ရတဲ့သတင်းပေးပို့ချက်တွေအရလူပေါင်း109ဦးသေဆုံးခဲ့တဲ့အထက်မှာကလေးငယ်9ဦးပါဝင်ကြောင်းဒီသေဆုံးတဲ့ရေအတွက်ဟာလည်းပိုများလာနိုင်ကြောင်းလဲကုလသမဂ္ဂအရာရှိ2ဦးရဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့ February 1ရက်နေ့ကလေးကဖမ်းဆီးထိန်းသိမ်းခံထားရတဲ့မိခင်ဖြစ်သူနိုင်ငံတော်အတမင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တယ်လီဖုန်းကတစ်ဆင့်စကားပြောခွင့်ရဖို့အတွက်တားဖြစ်သူကိုထင်လင်းခေါ် Kim ကဗြိတိန်နိုင်ငံလန်ဒန်မြို့မှာရှိတဲ့မြန်မာအသံမကြီးနဲ့မလ25ရက်နေ့မှာတွေ့ဆုံပြီးမေတ္တာရပ်ခံခဲ့ကြောင်းလန်ဒန်မြို့မြန်မာတန်ရုံးရဲ့ Facebook လူမှုကွန်ရက်ဆံမျက်နှာမှာသတင်းထုတ်ပြန်ထားပါတယ်။ကိုထင်လင်းကသူ့မိခင်ဖြစ်သူရဲ့ကျမရဲ့အခြေအနေအပါအဝင်မိခင်ရဲ့အခြေအနေကိုအလွန်ဆိုးရင်ကြောင်းဒါကြောင့်မိခင်နဲ့တယ်လီဖုန်းကတစ်ဆင့်စကားပြောခွင့်ရရေးအတွက်အသံမကြီးဦးကျော်စွာမင်းအနေနဲ့စီစဉ်ပေးဖို့မေတ္တာရပ်ခံကြောင်းပြောတယ်လို့တန်ရုံးရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံအတွင်းလက်ရှိဖြစ်ပေါ်နေတဲ့မတည်ငြိမ်မှုတွေကမြန်မာနိုင်ငံမှာရှိနေတဲ့ထိုင်းနိုင်ငံသားတွေကိုချက်ချင်းပြန်ခေါ်ရမယ့်အဆင့်ကိုမရောက်သေးဘူးလို့ထိုင်းနိုင်ငံကြားရေးဝန်ကြီးဌာနကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံအတွင်းမှာရှိနေတဲ့ထိုင်းနိုင်ငံသားတွေကိုပြန်လည်ခေါ်ယူဖို့အစီအစဉ်တွေကိုရန်ကုန်မှာရှိတဲ့ထိုင်းတန်ယုံကချမှတ်ထားပြီးဖြစ်ကြောင်းနဲ့အခြေအနေတွေကိုနေ့စဉ်လေ့လာသုံးသပ်နေကြောင်းထိုင်းနိုင်ငံကြားရေးဝန်ကြီးဌာနပြောခွင့်ရဖန်နီဆေဂရာရဲ့ပြောကြားချက်ကိုကိုးကားပြီးထိုင်းနိုင်ငံထုတ် The Nation သတင်းမှာဖော်ပြထားပါတယ်။ တကယ်လို့အခြေအနေတွေကနိုင်ငံသားတွေကိုပြန်ခေါ်ဖို့လိုအပ်တဲ့အဆင့်ကိုရောက်လာရင်ပြန်ခေါ်နိုင်ဖို့အတွက်အဆင့်အလုံးကိုချိုးတင်စီစဉ်ထားပြီးဖြစ်ကြောင်းအရေးကြီးတဲ့ကိစ္စလှုပ်ဆောင်စရာမရှိတဲ့သူတွေအနေနဲ့နိုင်ငံအတွင်းကနေပြန်လည်ထွက်ခွာသွားကြဖို့မြန်မာအာဏာပိုင်တွေကပြောကြားတာဖြစ်ကြောင်းဒါပေမဲ့ဘယ်နိုင်ငံကမှသူတို့နိုင်ငံသားတွေအလုံးကိုပြန်ခေါ်ဖို့ပြောဆိုထားတာမျိုးမရှိသေးကြောင်းလည်းထိုင်းနိုင်ငံရဲ့ဌာနပြောခွင့်ရကပြောပါတယ်မြန်မာနိုင်ငံမှာနိုင်ငံရေးမတည်ငြိမ်မှုတွေဖြစ်တိုင်းထိုင်းနိုင်ငံကိုဒုက္ခသည်တွေနဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေထွက်ပြေးခွန်လုံလေးရှိတာကြောင့်လက်ရှိအချိန်မှာထိုင်းဆိုရကဒုက္ခသည်တွေကိုလက်ခံနိုင်မဲ့စခန်းတချို့နေဆက်ဒေသတွေမှာတည်ဆောက်နေပြီဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်ခင်ဗျာ
ယူရီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5.31 kHz 93835.32 kHz 9303 5.57 kHz 5885တို့ဖြင့်စနစ်တင်းတွေမှာ5လက်မီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါရှင
်မင်္ဂလာပါရှင်ကျမများသတင်းအောင်ပါသတင်းတွေကိုဆက်လက်ကြီးညာပြီးသွားပါမယ်ရှင် COVID-19 ကပ်ရောဂါနဲ့ပတ်သက်ပြီးလွှဲမှားတဲ့သတင်းအချက်အလက်တွေဖော်ပြချတာကြောင့်ဗင်နီဇွဲလားသမ္မတနီကိုလက်စ်မာဂျူရဲ့ Facebook စာမျက်နှာကိုရက်30ရာယီပိတ်ထားတယ်လို့ Facebook ပြောခွင့်ရကပြောပါတယ်။ဆေးဘက်ဝင်အပင်တမျိုးဖြစ်တဲ့စမုံဖြူနဲ့ပေါ်ဆက်ထားတဲ့ Cover TV ရဖြော်ရည်ကိုကိုရိုနာဗိုင်းရပ်စ်ကူးစက်ပိုးအတွက်တောက်သုံးနိုင်ကြောင်းပြောထားတဲ့ဗီဒီယိုတစ်ခုကိုသမ္မတမာဒူရိုရဲ့ Facebook စာမျက်နှာမှာဖော်ပြခဲ့တာပါ။ဈေးပညာအရခိုင်လုံတဲ့တက်တီအထောက်ထားမပြနိုင်နဲ့အခုလို Facebook စာမျက်နှာမှာတင်ခဲ့တဲ့အတွက်သမ္မတမာဒူရိုရဲ့ Facebook ကိုပိတ်ထားတာဖြစ်တယ်လို့ Facebook ပြောခွင့်ရက Writer သတင်းကိုပြောပါတယ်။ဒီဖြော်ရည်ကဘေးထွက်ဆူးကျိုးတစုံတရာမရှိပဲကိုရိုနာဗိုင်းရပ်စ်ကိုပျောက်ကင်းစေတဲ့အံပွဲဆေးဖြစ်တယ်လို့သမ္မတမာဒူရိုကဖော်ပြခဲ့တာပါကိုရိုနာဗိုင်းရပ်စ်ကိုကုသပျောက်ကင်းတဲ့ဆေးမရှိသေးကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောထားတဲ့အတိုင်း Facebook ကုမ္ပဏီအနေနဲ့ WHO ရဲ့လမ်းညွှန်ချက်တွေအတိုင်းလိုက်နာနေတာဖြစ်တယ်လို့ပြောခွင့်ရက Writer ကိုပြောပါတယ်သမရမာဒူရိုက Facebook မူဝါဒတွေကိုအချင်းချင်းချိုးဖောက်ခဲ့တာဖြစ်လို့သူ့ရဲ့စာမျက်နှာကိုရက်30ထိန်းချုပ်ထားမယ်လို့ကုမ္ပဏီပြောခွင့်ရကပြောပါတယ်။တကဘာလုံးအတိုင်းကြာနဲ့အခုထိ COVID-19 ကူးစက်သူ126သန်းကျော်ရှိပါတယ်။အမေရိကန်နိုင်ငံကကူးစက်သူ 30.2 သန်းနဲ့ကူးစက်မှုတော့အများဆုံးဖြစ်ပြီးဘရာဇီးလ်က 12.5 သန်းနဲ့အိန္ဒိယကကူးစက်သူ 12 သန်းရှိတယ်လို့ Johns Hopkins တက္ကသိုလ်စီးရင်တွေမှာဖော်ပြထားပါတယ်ရှင်။အင်ဒိုနီးရှားနိုင်ငံတောင်ပိုင်းဆူလာဝီစီပြည်နယ်မြို့တော်မာကာဆာကက်သလစ်ဘုရားကျောင်းအပြင်ဘက်တနင်္ဂနွေဝတ်ပြုဆူတောင်းပွဲကျင်းပနေတဲ့နေရာအပြင်ဘက်မှာအတိခံဘုံခွဲသူလူတန်တရားရှိသူနှစ်ယောက်ဖောက်ခွဲတိုက်ခိုက်ခဲ့တာကြောင့်အနည်းဆုံးလူ14ယောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်။အတိခံဘုံခွဲသူတွေကိုဘုရားကျောင်းအဝင်ဝမှာလုံခြုံရေးအဖွဲ့ကကြားဖြတ်စစ်ဆေးနေတဲ့အချိန်မှာပဲဘုံခွဲတိုက်ခိုက်ခဲ့တာဖြစ်တယ်လို့အင်ဒိုနီးရှားရဲဌာနပြောရေးဆိုခွင့်ရှိသူအာဂိုယူဝိုနိုကသတင်းတောက်တွေကိုပြောပါတယ်။ဖောက်ခွဲမှုကြောင့်လူပဲနေရောက်သေဆုံးနေဆိုတာကိုအာဏာပိုင်တွေချက်ချင်းအတည်ပြုချက်မပေးနိုင်သေးဘူးလို့လည်းယူဝိုနိုကပြောပါတယ်။အင်ဒိုနီးရှားဘာသာရေးဝန်ကြီးရက်ကွတ်ချိုလီခေမတ်စ်ကတော့ဘုံခွဲတိုက်ခိုက်မှုကိုအပြင်းထန်ရှုတ်ချကြောင်း VOA အင်ဒိုနီးရှားဌာနကမင်းမြန်တာကိုဗီဒီယိုနဲ့ပြန်ပြီးတော့ဖြေကြားခဲ့ပါတယ်။ဘာသာရေးဟာတယောက်နဲ့တယောက်ချစ်ခင်ဖို့ငြင်းချမ်းဖို့မေတ္တာထားဖို့အမြဲတုန်တင်တာဖြစ်ပြီးအခုလိုအမုန်းနဲ့အညှိုးကြီးတဲ့လူရဲဟာဘာသာရေးနဲ့ဆန့်ကျင်တဲ့လူရဲဖြစ်တယ်လို့သူကပြောဆိုခဲ့ပါတယ်ရှင်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုအိန္ဒိယဝန်ကြီးချုပ်လာရောက်လက်ပတ်တာကိုစန့်ကျင်ဆန္ဒပြတဲ့ဘင်္ဂလားဒေ့ရှ်အစ္စလာမစ်ဘာသာရေးလှုပ်ရှားသူတွေကဒါကာစစ်တကောင်အဝေးပြေးလမ်းမကိုတနင်္ဂနွေနေ့ကပိတ်ဆို့ဆန္ဒပြခဲ့ပါတယ်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့အလဲပတ်ခီးအပြင်အဲ့ဒီခီးစဉ်ကိုစန့်ကျင်ဆန္ဒပြတော့တည်ဆုံးခဲ့တဲ့သူတွေအတွက်ဆန္ဒပြပွဲတွေကိုဆင်နွှဲနေချိန်မှာအခုလိုအဝေးပြေးလမ်းမကိုပိတ်ဆို့ဆန္ဒပြခဲ့တာဖြစ်ပါတယ်။
আদের একমাত্র আন্দোলন ছিল নরেন্দ্র মোদি বাংলাদেশ আসতে পারবে না কারণ
নরেন্দ্র মোদি গা মুসলিম লীগ কো তাফ্যাত তুই ছিল লো মুসলিম নাগান কো লাবো আচাও মিছি দা জা তুই এর খিয়ি সিন কো জনরো সানজিন সানা পিয়া গে দা বা সানা পিয়া পয় কো নিন নিন চেন চেন নে পিলু খে দা ফিত দি মে লৌশা টেজওয়া দি লো আত খান গে দা বা রে দা জা আথি রুই তবি সিন নে বো দিগনি জনরো টাই টোন ইয়া দা বা লো ইসলামিক বাদা ই লৌশা টেজওয়া তু টু ফিত দে আব্দুল্লাহ আল মুনিয়া গা পিও বা রে ဆန္ဒပြသူတွေဟာတနင်္ဂနွေနေ့ကကားတာယာတွေကိုမိရှို့တယ်လို့မော်တော်ကားအသွားအလာတွေကိုမလုံနိုင်အောင်အတားအဆီးတွေပိတ်ဆို့ချထားပါတယ်။အစ္စလမ်ဘာသာကိုကာကွယ်မှုလို့အကြိတ်ပေးရတဲ့ Hafazat-e-Islam အဖွဲ့ကတော့တနင်္ဂနွေနေ့သတင်းမှောက်ကြဖို့နှိုးဆော်ထားပါတယ်။ စနေနေ့ကဘင်္ဂလားဒေ့ရှ်နိုင်ငံအရှေ့ပိုင်းမှာပြုလုပ်တဲ့ဆန္ဒပြပွဲမှာရဲကတနက်နေ့ပြစ်ခတ်တာကြောင့်အနည်းဆုံးလူ9ဦးသေဆုံးပြီးဒါဇင်နဲ့ချီထောင်ရရခဲ့တယ်လို့စေယုံကဆရာဝန်တူကပြောပါတယ်။အိန္ဒိယဝန်ကြီးချုပ်ခီးစင်ကိုစန့်ကျင်နဲ့တောက်ချန်လေးကပြုလုပ်ခဲ့တဲ့အလားတူဆန္ဒပြပွဲမှာတော့လူ4ဦးသေဆုံးခဲ့ပါတယ်။တောက်ချန်နေတုန်းကဘင်္ဂလားဒေ့ရှ်နိုင်ငံရဲ့နှင်းအားစင်မြောင်လွတ်လပ်ရေးနဲ့အထူးအမှတ်ဖြစ်အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကဒါကာမြို့ကိုလာရောက်လည်ပတ်ခဲ့ပါတယ်။ခီးစဉ်တွင်ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ဟာစီနာနဲ့တွေ့ဆုံဆွေးနွေးခဲ့ပြီးကိုဗစ် -19 ကာကွယ်ထိုးစေးစစ်တပ်မှနှစ်သန်းလက်ဆောင်ပေးခဲ့ပြီးတဲ့နောက်စနေနေ့ကဝန်ကြီးချုပ်မိုဒီဘင်္ဂလားဒေ့ရှ်နိုင်ငံကနေပြန်လည်ထွက်ခွာသွားခဲ့ပါတယ်ရှင်။အမေရိကန်နှစ်ဦးကနေဒါတဦးနဲ့လူအခွင့်ရေးအဖွဲ့တစ်ဖွဲ့ကိုတန်ခတ်ပိတ်ဆိုကြောင်းတရုတ်နိုင်ငံကစနေနေ့ကကြေညာလိုက်ပါတယ်။ဝီဇာလူနည်းစုတွေအပေါ်မှာတရုတ်နိုင်ငံကဖိနှိပ်နေမှုကြောင့်အမေရိကန်နဲ့ကနေဒါနိုင်ငံတို့ကတရုတ်တွေကိုတန်ခတ်ပိတ်ဆို့အရေးယူတာကိုလက်တုံ့ပြန်ပြီးတော့အခုလိုကြေညာလိုက်တာပါတရုတ်တို့ကြေညာတဲ့စီရင်တဲ့အမေရိကန်နိုင်ငံကနိုင်ငံတကာဘာသာရေးလှုပ်လှက်ခွင့်ကော်မရှင်အဖွဲ့ဝင်နှစ်ဦးဖြစ်တဲ့ဂီလီမန်ရှင်နဲ့တိုနီဖက်ကင်ဆူပါဝင်တယ်လို့ကနေဒါပါလီမန်အမတ်မိုက်ကယ်ချောင်းနဲ့ကနေဒါပါလီမန်ကလူ့အခွင့်အရေးကော်မတီလည်းပါဝင်ပါတယ်ကနေဒါပါလီမန်အမတ်မိုက်ကယ်ချောင်းကတော့အခုလိုပိတ်ဆို့ခံရတာအကုန်ယူစရာဖြစ်တယ်လို့ချက်ချင်းနဲ့တုံ့ပြန်ပြောဆိုပြီးတရုတ်တို့ဟောင်ကောင်မှာဖိနှိပ်ချုပ်ချယ်တာနဲ့ဝီဂါမွတ်စလင်တွေအပေါ်မှာလူမျိုးတုံးတပ်ဖြတ်မှုတွေလုပ်နေတာကိုရှုတ်ချဖို့ကျွန်တော်တို့မှတာဝန်ရှိတယ်လို့ Twitter စာမျက်နှာမှာရေးပါတယ်တရုတ်နိုင်ငံအနောက်မြောက်ပိုင်းရှင်ကျန်းပြည်နယ်ကအနည်းဆုံးလူတက်တန်းလောက်စခန်းတွေမှာထိမ့်သိမ်းခံနေရတယ်လို့လူ့အခွင့်အရေးအဖွဲ့တွေကလည်းဆွဆွဲထားပါတယ်ဒီသတင်းပတ်အထဲမှာတော့ EU ဥရောပသမဂ္ဂဗြိတိန်ကနေဒါနဲ့အမေရိကန်ပြည်ထောင်စုတို့အတူပူးပေါင်းညှိနှိုင်းဆောင်ရွက်ပြီးရှင်ကျန်းပြည်နယ်ကနိုင်ငံရေးနဲ့စီးပွားရေးဆိုင်ရာတရုတ်တာဝန်ရှိသူတွေအပေါ်ကိုတန်ခတ်အရေးယူကြောင်းကြေညာခဲ့ပါတယ်။ဒီလိုအရေးယူပေးဆိုတာကြောင့်တရုတ်နိုင်ငံက EU နဲ့ဗြိတိန်နိုင်ငံတို့အပေါ်မှာချက်ချင်းတုံ့ပြန်အရေးယူခဲ့တာဖြစ်ပါလိမ့်ရှင်။တော်ရရှင်များရှင်တင်းငုံနေနေညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုနားဆင်လို့အပြီးမှာတော့ဒီကနေ့အတွက်သတင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
။ဆရာနာသိမှုကိုစမ်းချင်တဲ့ဆန္ဒပြပွဲတွေဟာနိုင်ငံတော်မှာမနေ့ကတော့ကြီးကြီးမားမားမရှိခဲ့ပေမဲ့ဒီနေ့မှလည်းဆန္ဒပြပွဲတွေဆက်လက်ဖြစ်ပေါ်ခဲ့ပြီးတော့စစ်ကောင်စီဘက်ကပြစ်ခတ်နေနေတာတွေကြောင့်တေဆုံးမှုတချို့ရှိခဲ့ပါတယ်။မုံရွာမြို့မှာနှစ်ဦးတေဆုံးခဲ့တာပါဝင်နိုင်ငံတော်ကအခြေအနေပြည်စုံကိုကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။နိုင်ငံတော်ကမနေ့ကဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကအကြမ်းဖက်ဖြိုခွဲခဲ့လို့လူတရားကျော်တေဆုံးပြီးတဲ့နောက်ဒီနေ့မှလည်းပြည်သူတွေကနိုင်ငံတော်ကမြို့တွေမှာဆက်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။သခိုင်းတိုင်းချင်းလင်းမြကံပေါ်ကမုံရမြို့မှာတော့ဒီနေ့မှလည်းဆန္ဒပြတဲ့သူတွေတောင်းတချီရှိခဲ့ပါတယ်။ဆန္ဒပြတဲ့သပိတ်စစ်ကြောင်းကိုဒီနေ့မှပြစ်ခတ်နေနေတာတွေမရှိခဲ့ပေမဲ့ရန်နာပုံရက်ွက်အတွင်းမှာစစ်တပ်နဲ့ရဲတပ်ဖွဲ့ကဝင်ရောက်နေနေတာကြောင့်ဒူနာပြုဆရာမတဦးနဲ့အမျိုးသားတဦးတနက်ကြီးထိမှန်တည်ဆုံးခဲ့တယ်လို့မုံရွာမြို့ကန်တူက VOE ကိုပြောပါတယ
်မနေ့ကသူတို့ပြန်ဆုတ်သွားရတဲ့ရတနာဘုံရက်ကွက်ကိုနောက်ထပ်လာပြီးတော့ပစ်တာတွေဖတ်တာတွေကျန်းနာရန်နာတွေလုပ်တဲ့အတွက်ရက်ကွက်နေပြီးသူလူလူနဲ့ထိတ်တိုက်တွေ့တဲ့အခါမှာဒီရက်ကွက်နေပြီးသူတချို့ကြီးနိုင်တယ်ဗျဟိုထိရပေါ့ထိရကြကျွန်တော်တို့ဒီဟိုဖတ်အိတ်အဖွဲ့ပေါ့သူနာပြုအဖွဲ့ရနေပြီးတော့ယူနာသွားကောက်ရမှာသူနာပြုအဖွဲ့ကတယောက်ရဲ့ဒီကိုကြီးရဲ့နေတဲ့ဒီចောင်းသားတယောက်ရဲ့နှစ်ယောက်ဒီထိမှန်ပြီးတော့ပြေဆုံးခဲ့ပါတယ်ရတနာပုံချက်ကသာဒီလန်းတော်ဝင်ကျင်ပါပဲနှစ်ယောက်စလုံးဒါထိမှန်ပြေဆုံးခဲ့အသိဆုံးမှုဖြစ်တာပေါ့နော်ဒီနေ့တနေ့ကုန်ကြီးပါအဲ့ရက်ွက်ကိုပဲဖိပြီးလဲပါလေဒီပြင်တပိတ်ဖက်ဒီရောနောက်ကြတခြားဟိုလမ်းလေးတချို့မှာအဆောင်လေးနဲ့ရလွယ်လို့ဘာမှမရှိပါဘူ
းဒါပြင်ကလေးမျိုးမှလည်းဆန္ဒပြပွဲကိုပြစ်ခတ်နေနေကြတာကြောင့် Women for Justice အဖွဲ့ခေါင်းဆောင်မအားခုရင်မကြည်တန်ထိမှန်တည်ဆုံးသွားခဲ့တယ်လို့ချင်းလူငယ်တဦးလည်းကြည်ထိမှန်တည်ဆုံးသွားခဲ့ပါတယ်ဒါပြင်မြင်းညံမျိုးမှလည်းစစ်ကောင်စီဘက်ကပြစ်ခတ်တာကြောင့်အသက်24နှစ်အရွယ်မဇင်မောင်အပါဝင်နှစ်ယောက်သနတ်ကြည်တန်ထိမှန်တည်ဆုံးသွားခဲ့ပါတယ်မလေးမျိုးမှာတော့ဒီနေ့မှာများတော်တပိတ်စစ်ကြောင်းဖျားကြီးငင်းငယ်တပိတ်စစ်ကြောင်းတွေအပါအဝင်ဆန္ဒပြတာတွေဆက်ပြီးတော့ရှိနေခဲ့ပြီးတော့နေပိုင်းမှာတော့မနေ့ကတည်ဆုံသွားတဲ့သူတွေရဲ့နာရီအခမ်းအနားတွေကိုကျင်းပခဲ့ကြပါတယ်မနေ့ကတည်ဆုံမှုတွေအများအပြားရှိခဲ့တဲ့ရန်ကုန်မှာတော့ဒီနေ့မှာစစ်တပ်နဲ့ရဲတပ်ဖွဲ့တွေကပြစ်ခတ်နေနေမှုတွေကြောင့်တောင်ကုန်းမြို့နယ်မှာ၂ယောက်၊တာကီလာမှာ၁ယောက်နဲ့လိုင်မြို့နယ်မှာ၁ယောက်တည်ဆုံသွားခဲ့ပါတယ်ဆိုင်မျိုးနဲ့စီးမြန်ဘူတာယုံနားမှာတော့လုံလုံရီဘက်ကလက်ပစ်ဘုံနဲ့ပစ်တာကြောင့်မျိုးသားတအူးလက်တစ်ဖက်ပြတ်သွားခဲ့ပြီးတော့နောက်ထပ်တအူးလေး ထိခိုက်ဒဏ်ရာရသွားခဲ့ပါတယ်။ဒါပြင်ကမာရွတ်ဘူရာနားမှာလည်းဒုံဂျုံကြီးတွေဘက်ကပြစ်ခတ်တာကြောင့်တဦးသေးဆုံးသွားခဲ့တယ်လို့မြို့ကန်တဦးက VOE ကိုပြောပါတယ်
။အဲဒီအပြစ်ခံရတဲ့အကိုကသူ့သူ့ channel မှာသူရက်နေတော့ပေါ့နော်။ဒါဒီယထာတန်တန်ဘက်ကနေပြီးတော့ဆံပြီးပြစ်သွားတာပေါ့။ယထာတန်တန်နဲ့သူ့ channel ဖွင့်တာကျွန်တော်တို့ကပဲပေါ့။ဘိုးလန်းကာလန်တလန်နဲ့ခြားတာပေါ့နော်။အပြစ်ခံရတော့သူပထမဒီလေဝင်ကိုထိရလို့ကျွန်တော်ကြားပါတယ်။အပြိုတူလဲသွားတယ်ပေါ့နော်လဲသွားတော့ဟိုဘက်ကထပ်ကြည့်တယ်ပေါ့ထပ်ကြည့်တော့ကျောကုန်းသွားတယ်ပေါ့နော်ကျောကုန်းထိသွားပြီးတော့အဲ့ဒီချိန်မှာတော့သူကမသိသေးဘူးပေါ့နော်မသိသေးသေးနဲ့ဘေးနားလူတွေဝိုင်းပြီးတူပူပြီးတော့သူ့ကိုဖေးုံပို့လိုက်ပြီးတော့ဖေးုံမှာပဲဖုံးသွားတယ်လို့ပဲကျွန်တော်ကြားပါတယ်ခင်ဗျာ
ဒါပြင်စမ်းချောင်းမြို့နယ်ကဘိုလန်းမှာရှိတဲ့အာစတော်ဝင်ဆေးရုံတွင်းကိုစစ်တပ်ရဲ့ရဲတပ်ဖွဲ့တွေကဒီနေ့အစောပိုင်းမှာရောက်လာခဲ့ပြီးတော့ဝင်ရောက်ပစ်ခတ်တာတွေရှိတယ်လို့လည်းသိရပါတယ်ဒီပြစ်ခတ်မှုကြောင့်အမျိုးသားတအူးထိခိုက်ဒဏ်ရာရသွားတယ်လို့သတင်းတွေထွက်ပေါ်နေပေမဲ့တိကျတိပြုလို့တော့မရသေးပါဘူး VOA အနေနဲ့အာရှတောင်ဝင်စီးရုံကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့လည်းမရခဲ့ပါဘူးတောင်ကြီးမြို့မှာတော့ Cherry Queen အနီးကလူလူတစ်ပိတ်ကိုလုံလုံရေးဘက်ကဒီနေ့ညနေပိုင်းမှာအကြမ်းဖက်ဖြိုခွဲရကြောင်းတနက်ကြီးထိမှန်ပြီးတော့ဒဏ်ရာရသူ၁၀ရောက်ထပ်မနည်းရှိခဲ့ပြီးတော့ဒဏ်ရာတွေလည်းပြင်းထန်လာကြောင်းအခြေအနေစိုးရိမ်ရတယ်လို့သိရပါတယ်ဒါပြင်မြကြီးနားဗမော်ကတာတီဘောမိုးကုတ်ပဲခူးမော်လိုက်ရည်ဦးကျွန်းလာအပါဝင်နိုင်ငံတော်ကမြို့တွေမှာစစ်အာဏာသိမ်းမှုကိုစတင်တဲ့ဆန္ဒပြပွဲတွေဒီနေ့မှာဆက်ပြီးတော့ဖြစ်ပွားခဲ့ပါတယ်။ဖေဖော်ဝါရီ၁ရက်နေ့ကစစ်တပ်အာဏာသိမ်းချိန်ကစပြီးတော့အခုချိန်ထိနိုင်ငံတော်ကဆန္ဒပြပွဲတွေကိုပြစ်ခတ်နေနေတာတွေကြောင့်လူ420ထပ်မင်းသေဆုံးခဲ့ပြီဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ရန်နိုင်ပ
ါ။ချင်းနယ်ဖားကန့်မြို့နယ်ထဲမှာရှိတဲ့ရက်စကန်၃ခုကိုဒီကနေ့မနေ့အစောပိုင်းက KIA ကချင်လွတ်လပ်ရေးတပ်ဖွဲ့ကနေပြီးတော့ KIA ကချင်လွတ်လပ်ရေးတပ်ဖွဲ့ကနေပြီးတော့ဝင်ရောက်တက်ခိုက်ခဲ့ပြီးတော့ရဲတပ်ဖွဲ့ဘက်မှအကြဆုံးတွေရှိခဲ့ပါတယ်။ရန်ကုန်ကရတဲ့သတင်းကိုကျွန်တော်တားမြစ်ဦးပြောပြပေးပါမယ်။ဒီလ၉ရက်နေ့မြကြီးနားမြို့စနားပြပွဲကိုစစ်တပ်နဲ့ရဲကပြစ်ခတ်ဖြိုခွဲရမှာလူ၂ယောက်သေဆုံးပြီးတဲ့နောက်ကချင်ပြည်နယ်အတွင်းမှာ KIA ကနေပြီးတော့စစ်တပ်နဲ့ရဲစခန်းတွေကိုတက်ခိုက်မှုတွေဖြစ်လာတာပါ။ဒီကနေ့မနေ့အစောပိုင်းကလည်းဖားကန့်မြို့နယ်အတွင်းကရဲစခန်း300ကို KIA ကတက်ခတ်ခဲ့တဲ့အကြောင်းဖားကန့်ဒေသခံတဦးက VOE ကိုခုလိုပြောပါတယ
်။300လောက်တက်တယ်။ဒီမြေမုံကုံမြေဝင်းမှာတော့ရေကင်းချေလေ။ရေကင်းရဲ့နောက်ပြီးဒီဟိုကအချက်ကခန်းပေါ့။စခန်းတစ်ခု။နောက်ပြီးဒီရေကင်းကိတ်ကရက်300လောက်တက်တယ်။မနေ့300လောက်ရှိတယ်ကနေ။ဒီကအခြေအနေကတော့ဒီဘက်ကရေဘက်ကတော့ကျဆိုရှေ့ရောက်တော့ကျဆို
အချားဒီသက်ကတူကလည်းတိုက်ပွဲဖြစ်ပေါ်တဲ့အခြေအနေကိုခုလိုပြောပြပါရစေ
300ပေါ့ခွင့်မှန်ရစပြီးတော့600ရရှိတယ်နော်ဘယ်တော့ဆိုတော့ဒီနေ့ပထမတော့လဲပါလေရက်ကုန်တယ်မှာ26ရောက်တော့တိုက်ပွဲကျတယ်ကျောင်းတယ်မရောက်တော့တာရရတယ်ကျောင်းတစ်ခုကျတော့အများကြီးတာရရတယ်ကျောင်းတိုင်းတော့တာနေတော့ကွန်ဖာမ်တယ်မှာဒီနေ့ရဲ့အိမ်ပေါက်တာပဲဖြစ်တာ
ဒီတိုက်ပွဲဖြစ်ပေါ်တဲ့နေရာကိုမနေ့9ရက်နေ့လောက်မှာစစ်ရဟတ်ရင်2ဆင့်ရောက်လာပြီးတော့ပြစ်ခတ်တာတချို့ရှိကြောင်းလည်းပြောပါရစေဒေသတွင်းမီဒီယာတွေကတော့တိုက်ပွဲဖြစ်ပေါ်တဲ့နောက်မှာစစ်ဆောင်200လောက်ဟာလုံခင်းခရစ်ယာန်ဘုရားကျောင်းမှာတွားရောက်ခလုံကျောင်းဖော်ပြပြီးမြဲသီးခြားတီးပြုချက်မရသေးသလိုရဲတပ်ဖွဲ့ဘက်ကကြာဆုံးတဲ့ဥယျာဉ်စင်းကိုလည်းတီးပြုနိုင်တာမရှိသေးပါဘူး KIA ကပြောရေးဆိုခွင့်ရှိသူဗမူးညော်ဘူးကတော့ဖားကန့်ဂျေတာကတိုက်ပွဲနဲ့ပတ်သက်ပြီးတော့အောက်ခြေကသတင်းတက်လာတာမရှိသေးဘူးလို့ VOA ကပြောပါရစေကျွန်တ
ော်တော့မိုင်းပေါ်ကပဲကြည့်ရပါတယ်ကျွန်တော်တို့ဒီဝန်ဟိုတပ်ဖွဲ့ဆရာဒီကဘာမှမဖြစ်သေးဘူးခင်ဗျာ
လက်ရှိဖြစ်ပေါ်နေတဲ့တိုက်ပွဲတွေဟာဖားကန့်မြို့နယ်အတွင်း KIA ကအခုရပိုင်းတည်းတတိယကြိမ်တက်ခိုက်တာလည်းဖြစ်ပါတယ်။ကချင်ပြည်နယ်အတွင်းတပ်မတော်နဲ့ KIA ကြားတိုက်ပွဲတွေနှစ်နှစ်ကျော်ရပ်ဆိုင်းခဲ့ရကနေပြီးတော့ဒီလ17ရက်နေ့ကစတင်ပြီးဖားကန့်မြို့နယ်မှာတိုက်ပွဲတွေဖြစ်ပြီးတဲ့နောက်မြစ်ဆုံဒေသကအင်ဂျန်ရံမြို့နယ်၊တမောဒေသကကျောဖုံရံမြို့နယ်၊မိုးကောင်းမြို့နယ်အတွင်းနဲ့ဒီလီထိုလမ်းမပေါ်ကရှစ်ထူဆွေရွာဘက်ကမှတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်ခင်ဗျာ။
ဖားပုံခရိုင်တွင်းမှာမြန်မာစစ်တပ်ကလေရင်တွေနဲ့စနေနေ့ညကဘုံကျဲတိုက်ခိုက်ခဲ့တာကြောင့်ဖားပုံခရိုင်အတွင်းကခြေရသားများထိခိုက်ဒဏ်ရာရတာတိုက်ဆုံးတာတွေရှိခဲ့ပြီးခြေရသား100ကျော်ဟာထိုင်းဘက်ကိုစစ်ဘေးရှောင်ပြီးထွက်ပြေးနေကြရပါတယ်ဒီသတင်းကိုတင်ဆက်ပေးလိုပါတယ်ကျွန်မမအေးမှာပါပြင်းပြင်းနဲ့ဖားပုံခရိုင်တွင်းမှာမြန်မာစစ်အုပ်ချုပ်ရေးကောင်စီတပ်စခန်းချရာနေရာကို KNU တပ်မှ9ကစခန်းသိမ်းတိုက်ပွဲလုပ်ခဲ့ပြီးညပိုင်းမှာပဲဖားပုံခရိုင်ထဲကကြေးရွာတွေကိုမြန်မာစစ်တပ်ဘက်ကလေရင်တွေနဲ့ဘုံကျဲတိုက်ခိုက်ခဲ့တာကြောင့်ကြေးရွာသားတွေတေဆုံးထိခိုက်မှုတွေရှိတယ်ဆိုပြီး KNU တပ်မ9ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးစောကလေတို့ကအခုလိုပြောပြပါတယ်
ခင်းငယ်ပေါ့လေဘုံတိခင်းငယ်ဒီရောက်ပြေးသွားတယ်ပြောတယ်နောက်ပြီးတော့ဒီဟို
โอ้เจซีเจ้าหนูเดียวบ่ไอ้มาตีร้อยลูกเนี่ยน้องพี่รอดีสิบแปดเท่าเดียวไปเลยน้องแต่ยาตาสี่ยาลูกเดียวเนาะตีตรงนั้นก็อยู่ยาตาก็สี่ยาลูกยิ่งมาสิเจเนี่ยกี่อายุเต็มมาอาป่าวเองเต็มหาตัวมียามมาเสี้ยวจุ๋ยเกาสีโอชุนเดือนกาลาดีนั่นละด้วยมา
ที่ด้วยมือได้บริษัทได้เช็คเก็บอะไรคุณลุงมีกี่ยี่ห้อหรือกี่แม่ทาบีเรียนต้องมีใกล้ๆจะหาดูดูโหนในเส้นมือได้รับเช็คได้สูบีผมมือสกเลดว่าเปล่าอะไรอากูรู้ว่าตัวเลี้ยงขันยามไม่ใช่แต่บอลไม่เนี่ยแต่ตัวลูกตัวเล็กผมตัวยาตัววิโรกิชินาเป็นตัวลูกจีเนี่ยผมมาที่เรียนน่ะลูกตัวน่ะแต่เราผมมาทำลูกจีนว่าเราดูเวลได้ชอบยังไงเจ๊เนี่ยน้องวิโรกิชินาตัวเจ้าพี่อะไรตัวดีดีนี่มาดีเล่นเนี่ยเวลาตา
รู้ใจอยู่กับเว็บบุ๊คเฟสตูดิโอมาตูดิโอเลยทำเนี่ยตูดิโอคุ้มชงมาตูดิโอเลยทำเนี่ยตูดิโอคุ้มชงมาตูดิโอเลยทำเนี่ยตูดิโอคุ้มชงมาตูดิโอเลยทำเนี่ยตูดิโอคุ้มชงมาตูดิโอเลยทำเนี่ยตูดิโอคุ้มชงมาตูดิโอเลยทำเนี่ยตูดิโอคุ้มชงมาตูดิโอเลยทำเนี่ยตูดิโอคุ้มชงมาตูดิโอเลยทำเนี่ยตูดิโอคุ้มชงมาตูดิโอเลยทำเนี่ยตูดิโอคุ้มชงมาตูดิโอเลยทำเนี่ยตูดิโอคุ้มชงมาตูดิโอเลยทำเนี่ยตูดิโอคุ ဒီနေ့ကျွန်တော်တို့ကလူသားချင်းစာနာမှုနဲ့ဆောက်ရှောက်မှုပေးထားတယ်လို့လည်းထိုင်းသတင်းတွေမှာဖော်ပြကြပါတယ်ရှင်။
American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြထုတ်လွှင့်ပေးနေပါတယ်။ American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE Radio နဲ့ရုပ်သံအစီအစဉ်တွေကို ယာယီပုံစံကြောင်းပြထုတ်လွှင့်ပေးနေတာပါ။ Radio အစီအစဉ်တွေကို မနက် 6:00 ကနေ 9:00 အထိ နဲ့ ည 9:00 ကနေ 10:00 အထိ အချိန်တွေမှာပဲ ထုတ်လွှင့်ပေးနေပါတယ်။ ရုပ်မြင်သံကြားအစီအစဉ်တွေကိုတော့ 9:00 9:00 ကနေ 9:00 ကိုအထိ ပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါမှာ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ရှင်။
ဒီမှာဆက်အနာသင်ဆက်ညီစနာပြမှုတွေပေါ်မှာပြစ်ခတ်နှိမ်နင်းတာတွေပိုပြီးပြင်းထန်လာတဲ့အချိန်မှာ ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုယင်းနေရာဒဗအိုင်ဒဗအမ်အကြီးအကဲကဒီလူခွေချူပေါင်းမှုမှတ်တမ်းများစွာကိုသူတို့လက်ခံရရှိထားပြီးဖြစ်တာမို့လို့တာဝန်ရှိသူတွေနိုင်ငံတကာရာဇဝတ်မှုကျူးလွန်နေတာကိုပြန်ပြီးတော့စဉ်းစားသိမ့်ပါပြီဆိုပြီးသတိပေးလိုက်ပါတယ်။နိုင်ငံတကာရှေ့နေကြည့်တူဦးလည်းဖြစ်တဲ့မစ္စတာကုံဂျီယမ်ကိုကိုဝင်းမင်းကတည်ဆတ်တဲ
IMM အဖွဲ့ကြီးကနီကိုလတ်ကွန်မတီခင်ဗျာအလုပ်တွေများနေတဲ့ကြားကပေါ့နော်အခုလို VOA ကိုအချိန်ပေးပြီးတော့တီးတဲ့အင်တာဗျူးကိုတိုင်းဖြေပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ကုလသမဂ္ဂရဲ့ဒီ IMM မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့ဒီစုံစမ်းစစ်ဆေးမှုရန်တရားကိုတကယ်တော့ဒီ2018ခုနှစ်တည်းကဖွဲ့စည်းပေးခဲ့တာပေါ့နော်အရင်ဆက်စပ်ခြင်းတုန်းကတော့တိုင်းရင်းသားဒေသတွေမှာအဓိကဖြစ်ခဲ့တဲ့ကြီးလေးတဲ့လူခွင့်ချုပ်ပေါက်မှုတွေအချက်လက်တွေကိုကောက်ယူစစ်ဆေးပေးဖို့စဖြစ်လာခဲ့တာပေါ့နော်ဒါပေမဲ့အခုတော့ဒီ February 1ရက်ဆက်ရနာတင်ပြီးမြန်မာပြည်ကဒီအထက်မြို့ကြီးတွေအပါဝင်ပေါ့နော်တတိုင်းပြည်လုံးမှာကြေကြေပြတ်ပြတ်နဲ့ပြင်းပြင်းထန်ထန်တတလုံးအခုဒီဖြစ်လာနေတဲ့လူခွင့်ချုပ်ပေါက်မှုအချက်လက်တွေကိုကောက်ယူမှာဆိုတော့အခုတစ်ခေါက်မှာဒီထိရောက်မှုရှိလာနိုင်ဖို့အလားအလာကိုဘယ်လိုမျှော်မှန်းထားလဲ
Well the effectiveness of the IIMM depends on many circumstances yet to be decided that are frankly out of our
IIMM ရဲ့ထိရောက်မှုကအခြေအနေအများကြီးပေါ်မူတည်နေပါတယ်ဒါတွေကဆုံးဖြတ်လို့မရသေးပါဘူးဥပမာလေးပြောရရင်တော့ကျွန်တော်တို့အဖွဲ့ရဲ့လူပိုင်ခွင့်တက်ကိုကြော်နေပါတယ်ဒါပေမဲ့ကျွန်တော်ရှိထားတဲ့လူပိုင်ခွင့်ကတော့ထောက်ထားပြီးကောက်ယူမယ်ခုမြန်မာနိုင်ငံထဲမှာကျူးလွန်နေတဲ့ပြင်းထန်တဲ့နိုင်ငံတကာရာဇဝတ်မှုတွေဒါမှမဟုတ်နိုင်ငံတကာဥပဒေချိုးဖောက်မှုတွေပေါ်မှာအရေးယူနိုင်ခွင့်ရှိနေတယ်ဒါမှမဟုတ်တနည်းနည်းမှာရေးယူဖို့ဖြစ်လာနိုင်တဲ့ပြည်တွင်းဒါမှမဟုတ်နိုင်ငံတကာခွင့်ရုံးတွေအတွက်အသင့်မပြောင်းမပြတ်ဖြစ်အောင်ထိန်းသိမ်းထားပြီးပါမယ်အခုဒီလုပ်ငန်းစဉ်အဆင့်တွေကိုရောက်နေပါပြီကျွန်တော်အနေနဲ့အထောက်အထားတွေကောက်ယူလာနေပါတယ
်ဟုတ်ကဲ့တကယ်ကိုကြီးမားတဲ့လုပ်ငန်းစဉ်ကြီးပါအဲ့ဒီတော့အခုလိုဒီအချက်လက်ကောက်ယူတာမှာခိုင်မာတဲ့အထောက်အထားမျိုးရဖို့ဆိုတာကဓာတ်ရိုက်တွေဖြစ်တဲ့နေရာတွေကိုသွားပြီးကောက်ယူနိုင်ရင်ပိုအားကောင်းနိုင်တာပေါ့နော်ဒါပေမဲ့လက်ရှိမှာကမြန်မာနိုင်ငံရဲ့ဝင်ခွင့်ရဖို့ကိုလက်ရှိစစ်ကောင်စီကလည်းဆက်လက်ပိတ်ပင်ထားတယ်ဆိုတော့ ဘလို့စိန်ခေါ်မှုတွေကိုရင်ဆိုင်နေရလဲ
Of course it's difficult to do so and we are hampered by the lack of cooperation from the government we don't have access to the
သိကြရောဗျာအခုလိုမျိုးကောက်ယူဖို့အတွက်ခက်သွားပါတယ်ညီမဆူရရဲ့ပူပေါင်းဆွေးနွေးမှုမရှိတာကြောင့်ကျွန်တော်တို့အခက်ကြုံရပါတယ်ကျွန်တော်နိုင်ငံလေးကိုမသွားနိုင်ပါဘူးရာဇဝမှုကျူးလွန်ခဲ့တဲ့နေရာတွေမြန်မာနိုင်ငံထဲရှိနေသေးတဲ့တပ်တွေကိုလက်ဆမ်းမမိနိုင်ပါဘူး။ဒါပေမဲ့မြန်မာနိုင်ငံတွေကိုလောက်ကင်ပြုဖို့တော့ဆက်ပြီးတော့တောင်းဆိုထားသေးပါ။ကုလသမဂ္ဂလူ့ခွင့်ရေးကောင်စီကလည်းဒီအတွက်ပူးပေါင်းဆောင်ရွက်ပေးဖို့မြန်မာနိုင်ငံဘက်ကတောင်းဆိုထားပါတယ်။ကျွန်တော်တို့အမြင်မမေ့ရမှာကအခြေအနေတွေကအမြင်ပြောင်းသွားတတ်ပါတယ်။အဲဒီတော့အခုရေးတကြီးလုပ်ဖို့လိုတဲ့အထောက်အထားကောက်ယူသိမ်းဆည်းမှုလုပ်ငန်းတွေကိုရေရှည်တက်ပြီးတော့လုပ်နေရပါ
။ဟုတ်ကဲ့။အခုလိုဒီရေရှည်မျှော်မှန်းချက်နဲ့လှုပ်ဆောင်နေတာဆိုတော့ပထောလောက်မှာပေါ့နော်မြန်မာနိုင်ငံတဲကိုဝင်ခွင့်ရဖို့ကိုရောဘလောက်ထိမျှော်လင့်ထားလဲရှင်နေကြီးခေါင်းကြံခင်ဗျာ
Well that depends on many things again outside of our control we have requested access
ဒါကလည်းတခြားချက်တွေပေါ်မှာအများကြီးငြိမ်းချနေပါတယ်ကျွန်တော်တို့လုပ်ပိုင်ခွင့်ကိုကျော်နေပါတယ်ကျွန်တော်တို့ဘက်ကတော့မြန်မာနိုင်ငံတဲလာခွင့်ပေးဖို့လွန်ခဲ့တဲ့နှစ်နှစ်အတွင်းအချိန်ကြီးမျိုးစုံအောင်မှာတောင်းဆိုလာခဲ့ပါတယ်အခုလည်းပဲအလားတူဆက်ပြီးတော့တောင်းဆိုသွားမှာပါဒါကမြန်မာနိုင်ငံတည်းဖြစ်ပျက်နေတဲ့အခြေအနေတွေပေါ်မှာအများကြီးမူတည်နေပါတယ
်။ဟုတ်ကဲ့။အဲ့ဒီတော့အခုလိုဒီလက်ရှိဝင်ခွင့်မရတဲ့အတွက်ဘလို့တက်ရောက်မှုတွေရှိနေပြီးတော့ဘလို့ရှေ့ဆက်လှုပ်ဆောင်သွားဖို့ကြော်လွားသွားနိုင်ဖို့ကိုပေါ့နော်ပြင်ဆင်ထားပါလေ
။ It undoubtedly makes things more difficult when we do not have access to the territory and direct access to the
မြန်မာနိုင်ငံတွေကိုသွားခွင့်မရတာကခက်ခဲမှုဖြစ်စီတာရှင်းပါလေ။ဖြစ်နေတဲ့နေမျိုးကြီးချိုးပေါက်ခါးသူတွေနဲ့တည်းရဲ့မရတဲ့ခါကြတော့ဒါပေမဲ့အခုလိုဖြစ်တာကနိုင်ငံတကာရာဇဝတ်မှုဥပဒေကြောင့်မှတူးကြီးကြတော့မဟုတ်ပါဘူးအစိုးရတွေကပေါင်းစပ်မှုရှိတဲ့အခါနိုင်ငံတကာတရားမျှတမှုရှာဖွေရေးကြိုးပမ်းမှုတွေခက်ကြုံရတတ်ပါတယ်ဒါတွေကိုကြော်လွနိုင်ဖို့မဟာဗျူဟာနည်းစက်တွေနဲ့ကြိုးစားနေပါတယ်အခုကမြန်မာနိုင်ငံကလူတွေနဲ့ဖွဲ့စည်းပေါင်းထောင်ဝန်းတန်းတွေနဲ့ကိုချီပြီးတော့အထောက်အထားတွေပို့ပေးလာနေပါတယ်ဒါတွေကိုတင်းစီတုံးတက်တာတွေလုပ်နေပါတယ်
ဟုတ်ကဲ့အခုဒီ letter law ဖြစ်နေတဲ့အချိန်မှာအခုလိုဒီ new view အသစ်တွေနဲ့ပေါ့နော်ချက်ချင်းအထောက်အထားအများကြီးကိုစရအောင်လှုပ်လာနေတာကနောက်ဒီတိုင်းပြည်တစ်ခုလုံးမှာလည်းချက်ချင်းပြည်မြန်ကိုခံစားနေရတာဆိုတော့ဒီတစ်ခေါက်အတွက်တော့အလားလာကောင်းပါအဲ့ဒီတော့မြန်မာနိုင်ငံတဲကနေကူညီပေးနေသူတွေကိုအတိတ်ကဘာပြောချင်လဲရှင်နေကြီးခင်ဗျာ
First I wish to thank all of those who reached out to us and say how muchWe respect the
တော်စုံနေနဲ့ကျွန်တော်စီကိုပူပေးလာတဲ့သူအားလုံးကိုကျေးဇူးတင်စတာပြောပြချင်ပါတယ်။မိတ်ဆွေတို့အားလုံးတတိရှိရှိနဲ့ခုလိုလှုပ်ဆောင်ပေးတာကိုအများကြီးကျေးဇူးမိပါတယ်။ဆက်တွေ့လာသူအားလုံးနေနဲ့ထူးထရီထားပြီးတော့ကို့လုံချုံရေးကိုပထမဦးစားပေးစေချင်ပါတယ်။ဆက်တွေ့လမ်းကြောင်းလုံချုံဆုံးဖြစ်ဖို့ကျွန်တော်တို့ဘက်ကလည်းအဆန်းကိုကြိုးစားမှာပါ။အဲကြောင့်မလို့ signal ဖုန်းနံပါတ်နဲ့ proton mail ကနေဆက်တွေ့ပို့ပေးဖို့လုပ်ပေးထားတာပါ။ဒါရီကမူရင်းပို့တာကိုကို့အသွင်ပြောင်းပြီးပို့ပေးတာမလို့လုံချုံပါတယ
်။ဟုတ်ကဲ့ဒီ signal လို့ခေါ်တဲ့ဒီ phone message ပို့နိုင်တဲ့ application ကို download လုပ်ပြီးတော့ပါနော် phone number ဒီဆွစ်ဇာလန်နိုင်ငံနံပါတ်နိုင်ငံ code က48နောက် phone number 06-691-1238 အင်္ဂလိပ်လိုဆိုရင်တော့ +41766911208ကိုပို့ပေးဖို့ဒါမှမဟုတ်ခုနကပြောတဲ့ဒီ proton email လိပ်စာပေါ့နော်mountain741@protonmail.com mountain741@protonmail.com ကို email ပို့ပေးပြီးဆက်သွယ်နိုင်တာကို dwiwm အဖွဲ့ website မှာတွေ့ပါတယ်ဒီ iimm.un.org website မှာပေါ့နော်အဲ့ဒီတော့အခုလိုဒီပို့လို့ရတဲ့နေရာမှာဘလို့အထောက်အထားမျိုးဆိုရင်ဒီပြင်းထန်တဲ့လူခွင့်ရချုပ်ဖောက်မှုတွေအတွက်ပေါ့နော်အခုကလူငယ်ငယ်ကလေးငယ်တွေကဖြစ်ခံထိသိဆုံးနေရတာတွေတွေ့နေရတော့ဒီအတွက်တာဝန်ရှိသူတွေကိုတာဝန်ယူတာဝန်ခံလာနိုင်ရေးတရားမျှတမှုလုပ်ငန်းစဉ်မှာတကယ်တမ်းအထောက်အကူပြုလာနိုင်မယ်ဘလို့အချက်အလက်မျိုးတွေပါနိုင်ရင်ပိုကောင်းနိုင်တယ်ဆိုတာကိုနည်းနည်းအသေးစိတ်လေးရှင်းအောင်ပြောပြပေးပါလား
Yes well many different types of evidence can be useful including evidence of testimonies of people who have witnessed
from တခုပြနိုင်မဲ့အထောက်အထားပုံစံမျိုးစုံရှိပါတယ်ဒီထဲမှာအခုဒီရာဇဝတ်မှုကိုကိုယ်တိုင်ကျူးလွန်ခံရတာဒါမှမဟုတ်ကိုယ်တိုင်တက်တည်ဖြစ်နေကြုံရတာတွေကိုဆက်ဆူထားတာတွေလိုမျိုးခိုင်လုံတာမျိုးတွေပါပါတယ် ဓာတ်ပုံဗီဒီယိုစတဲ့ချင်းသားမြင်သားတွေရှိတာတွေနဲ့ဒီကြားသွင်းမှုတွေကိုခန္ဓာကဒဏ်ရာတွေကိုမှတ်တမ်းတင်ထားတာမျိုးတွေပါဒါပေမဲ့ဒီပုံစံမျိုးစုံတွေမှာတမိုးရှိဆုံးထောက်ထားမျိုးကတော့ဒီကြားသွင်းမှုတွေဘလို့ပြင်ဆင်ခဲ့တာတွေပါပါလာတာမျိုးပါကြားသွင်းမှုမြောက်စီတဲ့လက်တွေ့ကျူးလွန်စီတဲ့အမိတ်မျိုးဒါမှမဟုတ်ထောက်ထားတွေကိုဖျက်ဆီးပစ်ဖို့အမိတ်မျိုးတွေပါကျွန်တော်အခုအထူးစိုးရိမ်နေတာကလူစည်းအလောင်းတွေကိုဖျောက်ဖျက်ဖို့မကြခင်ကကြိုးစားနေတာမျိုးတွေပါမိသားစုတွေအနေနဲ့စစ်စစ်ခွင့်လည်းမရတကယ်တရားတွေကိုမှတ်တမ်းတင်ခွင့်မရစီအောင်လို့မိသချို့လိုက်တာတွေကြားခဲ့ရပါတယ်။အခုလိုဖျောက်ဖျက်ပြစ်ဖို့အမိန့်ပေးနေသူတွေကိုသတိပေးချင်ပါတယ်။အခုလိုဒေါက်တာတက်တက်ကူကအပြစ်ရှိရဆိုတဲ့စိတ်တက်ပြီဖြစ်ပြီးတော့တာဝန်ရှိကြောင်းတက်ပြီဖြစ်နေတုံးနိုင်ပါတယ
်။ဟုတ်ကဲ့။အခုဒီလက်ရှိလူခွင့်ချုပ်ပတ်မှုတွေဖြစ်နေတဲ့ချိန်ထဲမှာပဲပေါ့နော်။ဒီအထောက်အထားချက်လက်တွေကိုတပိုင်တပိုင်ဘက်ကလည်းအများကြီးကောက်ယူထားပြီးဆိုတော့ကနဦးတွေ့ရှိသုံးသက်ချက်တွေအရာရောအရေးပါတာဘာတွေတွေ့ထားပြီးလဲမစက်ကုံကျောင်းခင်ဗျာ
Well we're certainly at a very early stage of our investigation because people have to understand these international crimes especially
ကျွန်တော်တို့ရဲ့စုံစမ်းစစ်ဆေးမှုကအစပိုင်းအဆင့်မှာပဲရှိပါသေးတယ်ပြည်သူတွေကိုနားလည်စေချင်ပါတယ်အခုလိုထောင်တောင်းချီတဲ့ဖြစ်ပျက်တွေအားလုံးကိုပေါင်းပြီးတော့နိုင်ငံတကာရာဇဝတ်မှုအတွက်စစ်ဆေးသုံးသက်ရတာကတကယ့်ကိုလက်ဝင်ပြီးတော့အချိန်ကြာကြီးယူရလေရှိပါတယ်ဒါပေမဲ့ကျွန်တော်အနေနဲ့အခုတွေ့ထားရတာတွေအရတော့အထူးစိုးရိမ်စရာတွေရှိနေပါတယ်လူထောင်ကနန်းတွေနဲ့ချီပြီးတော့မတရားဖမ်းဆီးနေတဲ့သဘောပါလူမျိုးတက်ဖွဲ့တွေကဒီလူတွေကိုလာခေါ်ပြီးလို့ရှိရင်သူတို့မိသားစုတွေရင်းနှီးစုတွေအနေနဲ့ဇင်းချက်လက်မရကြတော့ပါဘူးဒါကလူမသိသူမသိပျောက်ဆုံးမှုဆိုင်ရာနိုင်ငံတကာယာစွေးမှုကြီးပါနောက်ပြီးအကြောင်းပြချက်မပေးဘဲဖမ်းသွားတာလည်းပါတော့လူသားမျိုးနွယ်ပေါ်မှာကြီးမားတဲ့ယာစွေးမှု crime against humanity မြောက်ပါတယ်နောက်မိမိအသက်အန္တရာယ်မရှိဘဲနဲ့တပ်ဖြတ်မှုတွေကလည်းအလားတူယာစွေးမှုမျိုးပါဒါပြင်ဖမ်းဆီးထိန်းသိမ်းထားစဉ်ညှဉ်းပန်းနှိပ်စက်မှုတွေကလည်းနိုင်ငံတကာယာစွေးမှုပါပဲ
ဟုတ်ကဲ့အခုလိုဒီအချိန်ယူပြီးတော့နိုင်ငံတကာဥပဒေအကြောင်းအရာပေါ့နော်အသေးစိတ်ရောဒီကြဲကြဲပြန့်ပြန့်ပါအားလုံးကိုခြုံငုံမိအောင်ဒီစစ်စစ်သုံးတတ်တာတွေလှောက်ဆောင်နေတာကတစ်ချိန်ဖြစ်လာနိုင်တဲ့ခုံရုံးတွေမှာအသင့်သုံးနိုင်မှုရည်ရထားတာဆိုတော့ဘလူးခုံရုံးလုပ်ငန်းစဉ်မျိုးတွေအဓိကဖြစ်လာဖို့မှန်းဆထားပါမယ
် Well it is not within our mandate to decide on the judicial process there are various proposals have been
ခုံရုံးလုပ်ငန်းစတင်မှုကကျွန်တော်တို့တို့ပိုင်ခွင့်နဲ့မှာမရှိပါဘူးတခြားသူတွေအဆိုပြုထားကြတာတွေတော့ရှိပါတယ်ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမြန်မာကိုယ်စားလှယ်ကအဆိုပြုထားတဲ့ခုလိုမျိုးရာဇဝတ်မှုမျိုးကိုကန့်တွယ်နိုင်မဲ့ဖြစ်နိုင်ခြေလည်းရှိတဲ့တရားစီရင်ရေးယနေ့အမျိုးပါဒီထက်မှာ ICC နိုင်ငံတကာရာဇဝတ်ခုံရုံးကနေအခြားခုံရုံးတွေအများကြီးထိပါပါတယ်ဒီနေရာမှာကျွန်တော်ယင်ပြောခဲ့သလိုအခြေအနေတွေကပြောင်းလဲလာနေတာကိုပြန်ပြီးထောက်ပြချင်ပါတယ်ကျွန်တော်ကိုယ်တိုင်မြန်မာနိုင်ငံကိစ္စမကိုင်တွင်ငယ်နှုန်းကကမ္ဘောဒီးယားကခမာနီခုံရုံးတွေမှာတာဝန်ယူခဲ့မှုပါတယ်2019ခုနှစ်ကမှအဲ့ဒီအလုပ်ကိုနားခဲ့တာပါအဲ့ဒီမှာကဟိုးဒီ1980ခုနှစ်ပြည်လုံးကကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေကိုပြန်ကန်ရတာပါအဲ့ဒီတော့ဒီနိုင်ငံတကာရာဇဝတ်မှုကျူးလွန်အောင်အမိန့်ပေးထားသူဘယ်သူမှမဆိုတော့မှကောင်းကောင်းအိတ်နိုင်မှာမဟုတ်ပါဘူးဘာလို့လဲဆိုတော့ဒီတရားမျှတမှုရရှိရေးကနောက်ဆုံးတစ်ချိန်ချင်းမှာကိုယ့်ရဲ့အိမ်တကာအရောက်ကိုလာခေါက်မှမဟုတ်လို့ပါတရားမျှတမှုရရေးဆိုတာကအခြားကြီးကိုဆက်ရှင်းတန်ခိုင်တာမျိုးပါ
ဟုတ်ကဲ့ဒီလူခွင့်ရင်ချုပ်ပေါင်းခံရမှုတရားတစ်ချက်တွေကပြင်းထန်လေးလေးမေ့ပြဖို့ခက်လေးလေးဖြစ်တတ်တဲ့သဘောရှိတော့အခုဒီပြင်းပြင်းထန်ထန်ဖြစ်နေတာတွေအတွက်တရားမျှတမှုပြန်ခံစားရနိုင်ဖို့ဆန္ဒတွေကလည်းအလားတူပြင်းထန်ပြီးဘရော့မအိတ်ဆက်အနားယူသွားမှာမဟုတ်ဘူးပေါ့နော်ဘရောမမမေဘူးဆိုတဲ့သဘောဖြစ်နေတော့ဒီနေရာမှာအဓိကတာဝန်ရှိတဲ့လုံခြုံရေးတပ်ဖွဲ့တွေကိုရောအရေးတကြီးအဓိကပါမှာခြင်းတွေလည်းရှင်းနေကြီးခုံချန်ခင်ဗျာ
I would just advise them or remind them of a basic principle of international law and that is it is not an excuse
လုံခြုံရေးဖွဲ့တွေကိုကျွန်တော်အကြံပေးချင်တာပြန်ပြီးတော့သတိပြုစေချင်တာကတော့နိုင်ငံတကာဥပဒေအခြေခံအချက်တွေပါတစ်ခါကအမိန့်ကြောင့်ဒီနိုင်ငံတကာဥပဒေကိုကျူးလွန်ခဲ့ရတာပါဆိုပြီးတော့စင်ကြီးပြီးလို့မရပါဘူးတကယ်ကိုတာဝန်ရှိခဲ့တာကဒီနိုင်ငံတကာရာဇဝတ်မှုမြောက်တဲ့အမိန့်ကိုလိုက်နာဖို့အတွက်ငင်းဆန်ခဲ့ရမှာပါနောက်ပြီးတော့အမိန့်ပေးနေသူတွေကိုလည်းပြောချင်ပါတယ်နိုင်ငံတကာဥပဒေတွေအောက်မှာသူတို့တကယ်တာဝန်ရှိတာကဒီရာဇဝတ်မှုတွေမဖြစ်အောင်နဲ့အခုလိုရာဇဝတ်မှုမှာတာဝန်ရှိသူတာဝန်ရှိလာသူတွေကိုအပြစ်ပေးနေအောင်လိုအပ်တာတွေတင့်တော်တာတွေအားလုံးလုပ်ပေးဖို့ပါလုံပေးဖို့ပြက်ကွက်ခဲ့ရင်တော့နိုင်ငံတကာဥပဒေအောက်မှာတာဝန်ယူတာဝန်ခံရပါလိမ့်မယ်။အရင်ပြောခဲ့သလိုပါပဲနိုင်ငံတကာတရားမျှတမှုရှာဖွေရေးဆိုတာတက်တန်းရှိကြတတ်ပါလိမ့
်။ဟုတ်ကဲ့ဒါကမြန်မာနိုင်ငံထဲမှာရောကမ္ဘာစာမျက်နှာမှာပါနေမဝင်နိုင်မဲ့ဒီဖြောက်ဖြက်မရမဲ့တရားရေးမှတ်တမ်းတွေဖြစ်သမိုင်းဝင်အဆင့်အထိကိုတောင်ကမ္ဘာတီးတွေအမှတ်ရနိုင်နိုင်တဲ့အနေအထားမျိုးပေါ့နော်။အဲ့ဒီတော့နောက်ဆုံးရောအားလုံးကိုဒီကပါမှာခြင်းတွေလည်းနိုင်ငံတကာရှိနေကြီးခုံကြခင်ဗျာ
။ဟုတ်Sincerely hope that through our efforts to preserve evidence that could show the liability of individuals.
ကျွန်တော်ရဲ့ဒီထောက်ထားစုဆောင်သိသိလုပ်ငန်းစဉ်ကနေပြီးတော့ယူဆမျှော်လင့်မိတာရှိပါတယ်။ဒီလုပ်ငန်းစဉ်ကနေပြီးတော့လူတူးချင်းစီရဲ့တာဝန်ယူတာဝန်ခံမှုရှိနေတာကိုဖော်ထုတ်တာမို့လို့ဒီချက်တက်တက်ကြောင့်ကိုပဲအနာဂတ်မှာရာဇဝတ်မှုတွေဆက်မဖြစ်အောင်တားဆီးပေးနိုင်မလားလို့ပြောလင့်မိတာမျိုးပါ။အခုလိုရာဇဝတ်မှုမြောက်တဲ့အမိတ်ပေးခံရသူတွေဒါမှမဟုတ်ဒီအမိတ်မျိုးတွေပေးနေသူတွေအနေနဲ့မလုခင်မှာတစ်ချက်လေးတော့ပြန်စဉ်းစားဖို့ရှိပါတယ်။သူတို့ဒီနဲ့ဒီလိုလိုက်နာမှုမျိုးအမိတ်ပေးမှုမျိုးလုပ်လိုက်ပြီလို့ရှိရင်နိုင်ငံတကာရာဇဝတ်မှုနဲ့အရေးယူခံရနိုင်တဲ့အနေအထားမျိုးမရောက်နိုင်မနိုင်တစ်ချက်လေးပြန်ချင့်ချိန်လာတာမျိုးပါအဲ့လိုမျိုးပြန်ချင့်ချိန်လိုက်ပြီလို့ရှိရင်သူတို့ဒါမျိုးမလုပ်မိဘူးတစ်ချက်လေးတွန့်သွားတာခုလိုနောက်တွန့်သွားတာကနေပြီးတော့တားဆီးလိုက်နိုင်တာမျိုးအထိဖြစ်သွားရင်တော့ဒီရာဇဝတ်မှုကြီးတွေဘယ်တော့မှပေါ်လာနိုင်မှာမဟုတ်ပါဘူးဗျာ
ဟုတ်ကဲ့ရှင်းနေကြည့်ရဒီမျှော်လင့်ချက်တွေအမြန်ဆုံးပြည်လာနိုင်ပါစေလို့စွတ်တောင်းပေးလိုက်ပါတယ်အခုလိုတကူတကအချိန်ပေးပြီးအသေးစိတ်ရှင်းအောင်အားလုံးတည်းရှင်းပြခဲ့လို့လေကျေးဇူးအများကြီးတင်ပါတယ်ရှင်နေကြီးခမချုံခင်ဗျာကျွန်တော်ဝင်းမမ
မင်္ဂလာပါရှင်ဦးစီတူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီဘန်ဝင်နှင်းတွင်ရဲ့အာနာရှင်အန်တုမှုထိရောက်မှလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဦးစီတူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါရရှင
်ဒီမနက်ကမှ2021ခုနှစ် February 1ရက်ဗိုလ်ချုပ်မှူးကြီးမရောက်လှယ်ဦးဆောင်နဲ့ဆရာနာသိမ်းပွဲဖြစ်ပွားပြီးနောက်ပြည်သူလူထုရဲ့ပြင်းထန်တဲ့ဆန့်ကျင်ဆန္ဒပြပွဲကြီးတွေပေါ်ပေါက်လာသလိုဝန်ထမ်းတွေရဲ့အစိုးရရန်တရားမလဲပတ်နိုင်အောင်ဟန့်တားတဲ့စီဒီအန်လှုပ်ရှားမှုကြီးလည်းတပြိုင်နက်တည်းပေါ်ပေါက်လာပါတယ်ထူးခြားတာတစ်ခုကတော့အစိုးရဌာနဆိုင်ရာမဟုတ်ပါဘဲနဲ့ပုဂ္ဂလိကဘဏ်ဝန်ထမ်းတွေရဲ့စီဒီအန်လှုပ်ရှားမှုပါအဲလိုပုဂ္ဂလိကဘဏ်ဝန်ထမ်းတွေရဲ့စီဒီအန်လုံးမှုကြောင့်စစ်ကောင်စီအာဏာရယူပြီးတလားကျော်ကြာလာသည့်အထိပုဂ္ဂလိကဘဏ်တွေမဖွင့်လှစ်နိုင်မြန်မာနိုင်ငံစီးပွားရေးလုပ်ငန်းတွေရဲ့ငွေရေးကြေးရေးအခန့်ကဏ္ဍလည်းရပ်ဆိုင်သလိုဖြစ်နေခဲ့ပါတယ်စစ်ကောင်စီအစည်းအဝေးတစ်ချိန်ကျင်းပတိုင်းကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကပုဂ္ဂလိကဘဏ်တွေပြန်ဖွင့်နိုင်ရေးညွှန်ကြားခဲ့ပြီးညွှန်ကြားသလိုအကောင့်ထဲမပေါ်နိုင်ခဲ့ရင်ဘန်တာဝရှိပြီတွေကိုရောဘန်ကူမှာအရေးယူဖို့ချိန်ချောက်ခဲ့တာလဲတစ်ချိန်တစ်ချိန်မကတော့ပါဘူးမြန်မာစီဝါရေးလုပ်ငန်းတွေပုံမှန်ပြန်လည်ပတ်နိုင်ရေးမှာပုဂ္ဂလိကဘန်တွေပုံမှန်ပြန်ဖွင့်လှစ်နိုင်ရေးအများကြီးအရေးပါပါတယ်အခုလိုစစ်ကောင်စီရဲ့ဘက်ပေါင်းစုံကနေဖိအားပေးအကြက်ကြိုက်ချိန်ချောက်မှုတွေကြောင့်ပုဂ္ဂလိကဘန်တွေတိတ်မကြခင်ပုံမှန်ပြန်ဖွင့်လာနိုင်မလားဒါမှမဟုတ်စစ်ကောင်စီကနေဘန်တွေအပေါ်ကြီးမားတဲ့အရေးယူမှုတွေလုပ်လာလေမလားဆိုပြီးစိုးရိမ်မှုတွေလည်းထွက်ပေါ်လာနေပါတယ်
အာဏာရှင်ကိုဆန့်ကျင်တဲ့လှုပ်ရှားမှုတွေမှာပုဂ္ဂလိကဘဏ်ဝင်နှန်းတွေရဲ့ပါဝင်မှုဟာအများကြီးအရေးပါပါတယ်ပြည်သူလူထုကလည်းအဲ့လိုအရေးပါတယ်ဆိုတာကိုသိတဲ့အတွက်ပုဂ္ဂလိကဘဏ်ပိုင်ရှင်တွေအနေနဲ့ဝန်ထမ်းတွေရဲ့ CDM လှုပ်ရှားမှုကိုဆန့်ကျင်ပြီးဘဏ်တွေကိုအတင်းအကျပ်ပြန်ဖွင့်ဖို့စ조사မယ်ဆိုရင် WB အရေးယူဒဏ်ခတ်ကြမယ်လို့ကြေညာခဲ့ကြပါတယ်ပြည်သူတွေက WB ဒဏ်ခတ်မယ်ဆိုတဲ့ကိစ္စကရိုးရိုးရှင်းရှင်းလေးပါအဲ့ဒီလို CDM ကိုဆန့်ကျင်ပြီးပြန်ဖွင့်တဲ့ဘဏ်မှာငွေအပ်ထားသူတွေအားလုံးစုပြုံသွားရောက်ကြပြီးကိုအပ်ထားတဲ့ငွေတွေကိုကိုပြန်ထုတ်ယူမယ်ဆိုတဲ့သဘောပါ။ဘဏ်တွေဆိုတာကအခြေခံအားဖြင့်ငွေစုကျင်သူတွေရဲ့ငွေတွေကိုအတိုးပေးပြီးလက်ခံရလာတဲ့ငွေတွေကိုလိုအပ်တဲ့လုပ်ငန်းရှင်တွေကိုအတိုးယူပြီးပြန်ချေးပေး။ဘဏ်ကကြားကန်အနေနဲ့ဝန်ဆောင်မှုပေးပြီးအကျိုးမြတ်ရအောင်လုပ်ငန်းလက်ပတ်ကြရတာမို့ချင်းငွေတွေပြန်ဆက်တာမရှိဘဲအဲ့ငွေတွေအလုံးရင်းနဲ့ပြန်လာထုတ်ရင်တော့ဘယ်ဘန်းမှာခံနိုင်မှာမဟုတ်လို့ပါစစ်ကောင်စီဘက်ကတော့အာဏာသိမ်းကြီးတိတ်မကြခင်ဗဟိုဘဏ်ကနေတဆင့်ဘဏ်တွေအလုံး February 10ရက်နေ့မှာပြန်ဖွင့်လိုအပ်ရင်စစ်တပ်ကနေလုံခြုံရေးယူပေးမယ်ဆိုပြီးညွှန်ကြားခဲ့ပါတယ်အဲ့ဒီလိုညွှန်ကြားခဲ့တဲ့အချိန်ပုဂ္ဂလိကဘဏ်တွေဖွင့်လှစ်တာမရှိလို့တော့စစ်တပ်ပိုင်းမြဝတီဘဏ်တွေဖွင့်ဖို့ညွှန်ကြားခဲ့ပြန်ပါတယ်တကယ်တကယ်မြဝတီဘဏ်တွေဖွင့်လှစ်တဲ့အခါအဲ့ငွေပြန်လာထုတ်သူပြည်သူတွေများလွန်းလို့အဲ့ငွေတွေကိုပြန်ထုတ်မပေးနိုင်ဖြစ်ရပြီးဘဏ်တွေပြန်ပိတ်တာဘဏ်ဖွင့်ချိန်ချော့ချတာမျိုးလုပ်ခဲ့ရပါတယ
်အဲ့ဒီလိုမြဝတီဘဏ်ကျုံရတဲ့အခက်အခဲတွေကြောင့်ဘိုးဘဏ်ဟာဘဏ်အားလုံးအတွက်စည်းကမ်းချက်အဖြစ်တွေကိုမလာတည့်နေ့မှာချမှတ်ခဲ့ပြန်ပါတယ်ငွေ ADS စက်တွေမှာကတ်တစ်ခုတနေ့ကြောင်ွေ10သိန်းထုတ်ယူခွင့်ပေးထားရကနေတနေ့ကြောင်ွေ9သိန်းပဲထုတ်ခွင့်ပေးတော့တာဘဏ်ဖွင့်လို့ဘဏ်မှာငွေသွားထုတ်ရင်လဲတပတ်စာအတွက်အများစုကြက်သိန်း20ပဲထုတ်ခွင့်ပေးတာဘဏ်အကောင့်ပိတ်သိမ်းခွင့်မပေးတာစီးပွားရေးလုပ်ငန်းတဲ့ကုမ္ပဏီတွေအတွက်တပတ်ကြက်သိန်း100အထိပဲထုတ်ခွင့်ပြုတာစသဖြင့်စည်းကမ်းမျိုးစုံတင်းကျပ်ခဲ့ပါတယ်အဓိပ္ပာယ်ကတော့ပ ပြန်ဖွင့်တဲ့ဘဏ်တွေရှိခဲ့ရင်ပြည်သူတွေအကြမကိုက်နိုင်အောင်ရည်ရွယ်တဲ့သဘောဖြစ်ပါတယ်။အဲ့ဒီနောက်ပိုင်းမှာလဲပုဂ္ဂလိကဘဏ်အများစုဖွင့်လှစ်နိုင်ခြင်းမရှိသေးပါဘူး။ပုဂ္ဂလိကဘဏ်တွေဘက်ကဝန်ထမ်းတွေရုံးမတက်လို့ဝန်ထမ်းအရာမလုံလောက်လို့ဘဏ်တွေဖွင့်လှစ်လို့မရတာဆိုပြီးဘိုးဘဏ်ကိုအကြောင်းပြကြပါတယ်။ဒီအခါဘိုးဘဏ်ဘဏ်လုံးကကြီးကြပ်စစ်ဆေးဌာနကနေမတ်လ24ရက်နေ့မှာနောက်ထပ်ညွှန်ကြားချက်ထုတ်ပြန်ပါတယ်။အဲ့ဒါကတော့ရုံးမတက်တဲ့ဝန်ထမ်းတွေကိုအရေးယူပေးဖို့ပါ။
ဒါပေမဲ့ပုဂ္ဂလိကဘဏ်တွေဘက်ကတော့မြန်မာနိုင်ငံမှာတည်ဆဲဖြစ်တဲ့အလုပ်ရှင်အလုပ်သမားဥပဒေတွေအတိုင်းဝန်ထမ်းတွေကိုကိုင်ပြယ်ပြတာမျိုးလုပ်ပါတယ်။အဲ့ဒါကတော့ဗဟိုဘဏ်ကညွှန်ကြားတဲ့ရက်မှာရုံးတက်နိုင်မတက်နိုင်ဘဏ်ကိုအသိပေးကြဖို့တကယ်လို့ရုံးမတက်ဘူးဆိုရင်မက်ရှလာအတွက်လစာကို85ရာခိုင်နှုန်းပဲခံစား권ပေးမှဖြစ်တဲ့အကြောင်းနောက်ထပ်ပြက်ကွက်ရင်တော့ဧပြီလကုန်အထိလစာမဲ့ခွင့်အဖြစ်သတ်မှတ်ပေးထားမှဖြစ်ကြောင်းကြေညာကြပါတယ်။တကယ်တော့ပုဂ္ဂလိကဘဏ်တွေဟာဝန်ထမ်းတွေ CDM စလုပ်တဲ့ February လအတွက်လစာအပြည့်ပေးခဲ့ကြပါတယ်။မက်ရှလာအတွက်ကြမှ85ရာခိုင်နှုန်းပေးပြီးဧပြီလကုန်နဲ့အထိလဲခွင့်ပေးထားအောင်မယ်ဆိုတဲ့သဘောပါ။အတိပ္ပယ်ကတော့ဝန်ထမ်းတွေပြက်ကွက်လို့လာမယ့်ဧပြီလကုန်ထိလဲဘဏ်တွေပြန်ဖွင့်နိုင်အောင်မှမဟုတ်သေးဘူးဆိုတဲ့သဘောပါပဲ။လက်ရှိစစ်ကောင်စီဟာဥပဒေစည်းမျဉ်းနဲ့အညီမဟုတ်ဘဲအစိုးရဌာနဆိုင်ရာဝန်ထမ်းတွေကို CDM လုံးလို့ဆိုပြီးဖမ်းဆီးတဲ့သူတွေကိုဖမ်းဆီးထောင်ချသူတွေကိုထောင်ချထားတဲ့အပြင်ဝန်ထမ်းအမြောက်အများကိုလည်းတာဝန်ကနေယာယီထုတ်ပယ်မှုလုပ်ထားပြီးပါပြီ။ဒါပေမဲ့ပုဂ္ဂလိကဘဏ်တွေဘက်ကတော့အဲ့ဒါဟာတည်ဆဲအလုပ်သမားဥပဒေတွေနဲ့ကိုက်ညီမှုမရှိတာကြောင့်ဝန်ထမ်းတယောက်ကိုခိုင်လုံတဲ့အကြောင်းပြချက်မရှိဘဲလွယ်လွယ်အလုပ်ကထုတ်တာမျိုးမလုပ်ဘဲဧပြီလကုန်အထိခွင့်တက်မှတ်ပေးလိုက်တာဖြစ်ပါတယ်။ဒီလိုနည်းနဲ့စစ်ကောင်စီကခဏခဏဖိအားပေးနေတဲ့ကြားကပုဂ္ဂလိကဘဏ်တွေပြန်ဖွင့်ရေးအကောင့်ထဲပေါ်မလာတာပါ။အခုနောက်ဆုံးမက်ရှလ10ရက်နေ့18ရက်နေ့မှာစစ်ကောင်စီနဲ့ဗဟိုဘဏ်ကလှုပ်လာတာကပုဂ္ဂလိကဘဏ်တွေအနေနဲ့ဘဏ်ခွဲတွေအားလုံးပြန်မဖွင့်နိုင်ရင်ဘဏ်ခွဲအရေးအတွက်ပိုင်ဆိုင်မှုအလိုက်ဖွင့်လှစ်နိုင်ခြင်းမရှိတဲ့ဘဏ်ခွဲအရေးအတွက်ရာခိုင်နှုန်းအလိုက်အပတ်စဉ်ဒဏ်ကြေးပေးဆောင်ရမယ်ဆိုပြီးဖိအားပေးတာမျိုးဖြစ်ပါတယ်။အဲ့ဒီအတွက်ပုဂ္ဂလိကဘဏ်တွေဟာဘဏ်အကြီးအသေးအလိုက်ဖွင့်လှစ်နိုင်ခြင်းမရှိတဲ့ဘဏ်ခွဲအရေးအတွက်ရာခိုင်နှုန်းအလိုက်တပတ်ဒဏ်ငွေအနည်းဆုံးကျပ်သိန်း20ကနေအများဆုံးကျပ်သိန်း300အထိတန်ဆောင်ရမှာဖြစ်ပြီးဗဟိုဘဏ်ဟာပုဂ္ဂလိကဘဏ်တွေကနေသူ့စီအပ်ထားတဲ့ငွေစင်းကနေညှိစားပြုလုပ်ခုနိုင်မယ်လို့ဆိုပြီးလက်ရှိဒဏ်ကြေးစယူနေပါပြီ
။ဘယ်လိုပဲဖြစ်ဖြစ်အာဏာရှင်ကိုဆန့်ကျင်တဲ့ပြည်သူတွေရဲ့အကြမ်းဖက်လှုပ်ရှားမှုမှာအစိုးရဝန်ထမ်းတွေရဲ့စီဒီအေလှုပ်ရှားမှုကထိရောက်နေတော့ပဲရှိပြီးစစ်ကောင်စီရဲ့အစိုးရရန်တရားပုံမှန်လည်းပတ်ရေးကြိုးပမ်းမှုအောင်မြင်မှုမရဖြစ်နေပါသေးတယ်။အလားတူစီးပွားရေးလုပ်ငန်းတွေပုံမှန်ပြန်ဖြစ်နေတယ်ဆိုတာကိုပြဖို့ပုဂ္ဂလိကဘဏ်တွေပုံမှန်လည်ပတ်ရေးကိစ္စမှာလဲပုဂ္ဂလိကဘဏ်ဝန်ထမ်းတွေရဲ့စီဒီအေလုံးမှုပြည်သူတွေရဲ့ညှို့မှုကြောင့်ခုချိန်ထိဘဏ်တွေအပြည့်အဝပြန်မဖွင့်နိုင်သေးပါဘူးအခုလိုပုဂ္ဂလိကဘဏ်ဝန်ထမ်းတွေရဲ့စီဒီအေလှုပ်ရှားမှုဟာလက်ရှိကိစ္စတွေအားလုံးကိုပြောင်းလဲမသွားနိုင်ဘူးဆိုပေမဲ့ပြည်သူလူထုတရက်လုံးဆင်နွှဲနေတဲ့အာဏာရှင်ဆန့်ကျင်ရေးအရေးတော်ပုံကြီးအတွက်တော့တဒတ်တအားဖြစ်နေသေးပါဘူး
ပေးရမယ်ခင်ဝေရနေဖြစ်ပါစီတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေ VOE Facebook စာမျက်နှာမှာလာပြီးရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါမယ်ရှင်နောက်ပိုင်းမှာတော့ VOE တိတ်ချစ်တော်ရရှင်တွေကိုမြတ်တာတိလက်ဆောင်မြန်မာသချင်းလေးတစ်ပုဒ်နဲ့လည်းဖျော်ပြပေးဦးမှာဖြစ်ပါတယ်နော်ပထမအဦးဆုံးတော်ရှင် NTD တရားနေ့တိုင်းထုတ်ပြဆန္ဒပြနေတဲ့လူငယ်တွေအတွက်ဆူတောင်းပေးလာတာလေးပြောပြပေးချင်ပါတယ်။လေးစားချစ်ခင်ရတဲ့တသမီမီတို့ဘေးအန္တရာယ်အပေါင်းကင်းဝေး၍အောင်မြင်သောပန်းနိုင်ကိုစုခုနိုင်ကြပါစေ။ Messenger မှာရေးပို့လာတာပါ။ရှမ်းပြည်နယ်ကျေးရွာတွေကဖြစ်ပါတယ်ဆိုရတော့ရှင် Cherry ရဲ့စာကိုလည်းအခုဆက်ပြီးဖော်ပြပေးချင်ပါတယ်နော်။သူကတော့လောလောဆယ်ရွှေလီမှာအလုပ်လုပ်နေတာပါ။မြန်မာနိုင်ငံကအဖြစ်အပျက်တွေမြင်ရတာအထူးစိတ်မကောင်းပါဘူးဆိုပြီးတော့အခုလိုရေးလာပါတယ်
။မင်္ဂလာပါ VOE ကျမကရှမ်းပြည်မြောက်ပိုင်းကြောင်မဲမြို့နယ်ကကျေးရွာတရာမှာနေတဲ့ရှမ်းတိုင်းသူလေးတယောက်ပါ
VOA ကိုအမြဲနားထောင်ဖြစ်ပါတယ်အခုကျမကတရုတ်ပြည်ရွှေလီမြို့မှာအလုပ်လုပ်နေတာပါမြန်မာနိုင်ငံမှာအခုဖြစ်ပျက်နေတဲ့အရာတွေအတွက်တကယ်ပဲစိတ်မကောင်းဖြစ်မိပါတယ်တခြားနိုင်ငံတွေမှာရောက်နေကြတဲ့မြန်မာပြည်သူတွေလိုမျိုးကျမတို့ရောက်နေတဲ့နိုင်ငံကကျမတို့အတွက်ဘာအခွင့်အရေးမှမရှိပါဘူးမြန်မာပြည်သူတွေနဲ့တထက်တည်းရှိနေတယ်ဆိုတာကိုလည်းမပြသနိုင်ခဲ့ပါဘူးသူတို့အတွက်ဘာအကူအညီမှလည်းမပေးနိုင်ခဲ့ပါဘူးအဲ့ဒီအတွက်တကယ်စိတ်မကောင်းဖြစ်ရပါတယ်နွေဦးတော်လန်ရေးမှကြာဆုံးခဲ့ရတဲ့အာဇာနည်သူရဲကောင်းတွေအတွက်လည်းဂုဏ်ယူပါတယ်ပြီးတော့မိသားစုတွေနဲ့လည်းထပ်တူဝမ်းနည်းရပါတယ်အဲဒါကြောင့် VOAC ရင်ဖွင့်စာရေးလိုက်ရတာပ
ါ VOAC စနစ်ကိုအမြဲအားပေးနေပါတယ်ကျေးဇူးတင်ပါတယ်ဆိုတော့အခုလိုမျိုးပြေပို့လာပါတယ်ဒီမှာမြန်မာနိုင်ငံကအဖြစ်အပျက်တွေဆိုလို့ဒီမြန်မာနိုင်ငံကဖြစ်နေတဲ့အခြေအနေတွေကိုကမ္ဘာမှာရောက်ရှိနေတဲ့မြန်မာနိုင်ငံသူနိုင်ငံသားတွေနောက်ပြီးတော့ဒီနိုင်ငံသားတွေအားလုံးကိုစိတ်ဝင်စားစောင့်ကြည့်အထူးသဖြင့်မြန်မာနိုင်ငံသားတွေစိတ်ထိခိုက်ခံစားနေရတယ်ဆိုတာစာရီကနေဖော်ပြနေပါတယ်ရှင်။ဒီမှာတော်ရရှင်ခေတ္တဂျပန်ရောက်မြန်မာပြည်သားဆိုတဲ့တော်ရရှင်ရေးလာတာဝင်းမြှပေးကြပါလေ
။ရက်ဆက်လိုက်ကြတာဗျာ။လှုပ်ရက်လိုက်ကြတာ။ပြည်သူပြည်သားတွေအရန်ကိုတနာမှုကောင်းနေပါပြီ။ခင်ဗျားတို့ကလူသားတွေမှာဟုတ်ရဲ့လား။ကိုကောင်းသားရဲ့အတွက်ပြည်သူပြည်သားတွေရဲ့ချွေးနဲ့သွေးတွေကိုချမနှင်းပါနဲ့လား။ခင်ဗျားတို့လှုပ်ရက်တာတွေကတိုင်းပြည်ကောင်းစားဖို့လုပ်နေတာမဟုတ်ဘူးဆိုတာလူတိုင်းသိနေရပဲ။ခင်ဗျားတို့မှာတိတ်ခါဆိုတာမရှိတော့ပါဘူး။အတာဟိတာဆိုတာရှိနေသေးပြီတိုင်းပြည်ကိုအုပ်ချုပ်ဖို့ဆိုတာလုံးလုံးမမဖြစ်နိုင်ပါဘူးအဲဒါကြောင့်မို့ပြည်သူတွေကိုအာဏာပြန်ပေးပ
ါတန်းဆောင်ဆိုတဲ့ဒေါ်ရှင်ကတော့မြန်မာနိုင်ငံအင်တာနက်ဆိုရင် Wi-Fi မှာဖြတ်မယ်လို့ပြောပါတယ်ဒါကြောင့်မလို့ဖြစ်နိုင်ရင် VOA နဲ့ပြည်ပသတင်းဌာနများအကျင့်အရေးအတွက်စိတ်စီလေးရေဒီယိုကနေတင်ပြနေလွှင့်ပေးနိုင်ရင်သိကောင်းပါပါတဲ့အခုညတောင်းပါတယ်ဟုတ်ကဲ့ပါအကျင့်အရေးအတွက်စိတ်စီလေးထုတ်ပေးပါဆိုလို့ကျမတို့အဲ့လိုမျိုးဟိုတန်းနိုင်သမျှတင်ပြတွေကိုထုတ်လွှင့်ပေးဖို့အစီအစဉ်ထားပါတယ်နော်ကျမတို့အစီအစဉ်တွေကိုမနေ့ပိုင်းမှာဆိုရင်မနေ့6နိုင်ကနေ9နိုင်အထိမနေ့ခင်းရေဒီယိုအစီအစဉ်တွေကိုထုတ်လွှင့်ပေးနေပါတယ်ပြီးတော့အဲ့ဒီအစီအစဉ်ကိုနားမထောင်လိုက်ရဘူးဆိုရင်တော့ကျမတို့အစီအစဉ်ကိုပြန်လွှင့်မနေ့9နိုင်ရ8နိုင်နောက်တစ်ခေါက်ဒုတိယအကြိမ်ပြန်လွှင့်ဖြစ်နေ8နိုင်ကနေ9နိုင်ဖန်ယူနာဆင်နိုင်ပါတယ်ရှင်။ line to radio ကနေနားဆင်ဖို့ဖြစ်ပါတယ်။အဲလိုမျိုး radio ဖန်ယူနာဆင်နိုင်တဲ့ kilohertz နဲ့ line to အသေးစိတ်ကိုလည်းကျမတို့ facebook စာမျက်နှာ၊နောက်ပြီးကျမတို့ရဲ့ internet စာမျက်နှာပြီးတော့ကျမတို့ရဲ့ email သတင်းလွှာတွေမှာထည့်ပြီးတော့ပို့ပေးနေပါတယ်နော်။ညာဘက်ကျမတို့ရဲ့ထုတ်လွှင့်ချက်တွေဆိုရင်တော့ညာဘက်မှာည9နာရီကနေ10နာရီထိ radio အစီအစဉ်တိုက်ရိုက်ထုတ်လွှင့်မှုရှိပါတယ်ရှင်။ဒီစီစဉ်ကိုကျမတို့10နာရီကနေ17နာရီတခါပြန်လွှင့်ပါတယ်။နောက်တစ်ခါ17နာရီကနေ12နာရီနောက်တစ်ခါပြန်ပြီးတော့လွှင့်ပါတယ်ရှင်။နောက်ပြီးတော့ကျမတို့ဆီမှာရုံမြင့်တန်ကြားကနေပြီးတော့ည9နာရီကနေ9နာရီခွဲနေ့စဉ်ထုတ်လွှင့်ပေးတဲ့အစီအစဉ်ရှိပါတယ်။အဲဒီရုံမြင့်တန်ကြားအစီအစဉ်ကိုတော့ရေဒီယိုမှာဖန်ယူနာဆင်နိုင်နေဆိုရင်ည12နာရီကနေ12နာရီခွဲမှာအဲဒီရုံမြင့်တန်ကြားအစီအစဉ်ကိုအတန်ကြီးတက်တက်နဲ့ပြန်ပြီးတော့ထုတ်လွှင့်ပေးပါတယ်နော်။ဒီအစီအစဉ်တွေကိုအဆင်ပြေတဲ့အချိန်မှာအားလုံးအဆင်ပြေပြေနဲ့ဖန်ယူနာဆင်နိုင်ပါစေလို့ဆန္ဒပြုပါတယ်။နောက်ထပ်တော်ရရှင်တယောက်ကလည်းဒီရေဒီယိုဖန်ယူမှုနဲ့ပတ်သက်ပြီးပဲမေးလာတာပါ။အခုတလောအင်တာနက်တွေကလည်းကြက်တယ်ဆိုတော့တော်ရရှင်နေလေဒီ line to radio လေးတွေပဲကိုပြန်ပြောလှည့်ရတာပါနော်။ဒီတော်ရရှင် radar to လေးဆိုတဲ့တော်ရရှင်က megahertz ဆိုရင်ပဲ frequency မီတာလိုင်းရနေပြီးနားထောင်လို့ရလဲမသိဘူးလေဟုတ်ကဲ့ကျမ messenger ကမေးလာတာမလို့အဲ့ဒီမှာလည်းပြန်ပြောဖြေကြားပေးပါတယ်သူ့လိုမျိုးတခါလေသိကျင်တဲ့သူတွေကိုလည်းကျမဒီမှာဖြေကြားပေးကြပါတယ်ကျမတို့ကဒီ AC မီတာလိုင်းနဲ့ကြီးညာတဲ့နေရာမှာလိုင်းဒိုမီတာနောက်တစ်ခုက kilohertz တိုင်းနဲ့ကြီးညာပေးပါရင်နော်ဒါကြောင့်မလို့တချို့တွေကလည်း megahertz ကိုဘယ်လိုလုံးအောင်လဲမသိလို့လည်းမေးလာကြတာပါ megahertz နဲ့ kilohertz ရာ1000กว่าပါတယ်ဒါကြောင့်မလို့ kilohertz နံပါတ်စုစုပေါင်းကို1000နဲ့စားလိုက်ဥပမာအရှင်းဆုံးပြောရမယ်ဆိုရင်တော့ဒီခန်းန်း3လုံးအနောက်ဆုံးအရည်လို့ခန်းန်း3လုံးရဲ့အရှိမဓာတ်တမခံထည့်လိုက်ရင်အဲ့ဒါ megahertz ဖြစ်ပါရင်ဥပမာကျမတို့ညာပိုင်း9နာရီကနေ10နာရီလွှင့်နေလိုင်းဒိုမီတာ19 kHz 15539ဆိုရင်ဒီနောက်3လုံးအရှိမဓာတ်တမထည့်လိုက်တဲ့အတွက်ကြောင့်မလို့ megahertz ဆိုရင် 15.539 ဖြစ်သွားပါရဲ့နောက်ထပ် kilohertz 11839ဆိုရင်တော့ megahertz နဲ့ဆိုရင်တော့ 11839 ဖြစ်သွားပါရဲ့ရှင်။အခုလောက်ဆိုသဘောပေါက်လောက်ပြီးထင်ပါတယ်နော်။တော်ရှင် Kenneth လှမြင့် VOA အစီအစဉ်တစ်ခုနဲ့ပတ်သက်ပြီးရေးလာတဲ့အစာကိုအခုဆက်ပြီးတော့ပြောပြပေးကြပါမယ်။သူက VOA မှာအပတ်စဉ်လိုလာနေတဲ့ဦးစီသူအောင်ရဲ့သတင်းသုံးသပ်ချက်ကိုတိတ်ကြိုက်ပါတယ်တဲ့။ ဘိုးချုပ်မွေးရင်မဲအောင်လိုက်မဲစင်းအမရွင်လို့ဆွဆွဲတဲ့ကိစ္စတစ်ချက်ချင်းပြင်ပြီးရှင်းပြတာကိုလည်းကြိုက်ပါတယ်။နားမထောင်လိုက်ရတဲ့သူတွေပြန်နားထောင်နိုင်အောင်လို့ထပ်ပြီးတော့လွှင့်ပေးနိုင်ရင်ပိုကောင်းပါမယ်တဲ့။ဟုတ်ကဲ့ပါ။ထပ်လွှင့်ပေးနိုင်ရင်ဆိုလို့ကုနာတော်ရှင်တွေကိုပြောသွားသလိုကျွန်တော်တို့အစီအစဉ်တွေကိုတော့တနေ့တာအချိန်ချင်းပြန်ပြီးထုတ်လွှင့်ပေးနေပါတယ်။အဲ့ဒါကမှဒီ24နာရီကျော်သွားပြီးတော့ပြန်နားထောင်ခြင်းနဲ့ဆိုတော့ကျွန်တော်တို့ရဲ့အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာပေါ်မှာအချိန်မီပြန်ပြီးနားထောင်လို့ရပါတယ်။ကျွန်တော်တို့ VOE မြန်မာပိုင်းအင်တာနက်ဆာမျက်နှာပေါ်မှာလည်းတွားပြီးနားထောင်လို့ရသလိုကျွန်တော်တို့ VOE မြန်မာပိုင်း Facebook ဆာမျက်နှာပေါ်မှာလည်းအစီအစဉ်ကိုပြန်ရှာပြီးတော့နားဆင်နိုင်ပါတယ်ရှင်။သတင်းပို့ပေးတဲ့ဆိုလို့တော်ရရှင်တွေတော်တော်လေးကိုဒီဗီဒီယိုဖိုင်တွေကဓာတ်ပုံတွေကအများကြီးပို့တာလက်ခံရရှိပါရနော်ကျမတို့လည်းထုတ်လွှင့်ခြင်းအကန့်အသတ်နဲ့ဆိုတော့ကျမတို့ဒီမှာရှိပြီးသားဓာတ်ပုံဗီဒီယိုဖိုင်တွေနဲ့ထုတ်လွှင့်ပြတာလည်းများပါတယ်ဒါမဲ့လိုအပ်တဲ့အခါမှာလည်းတော်ရရှင်တွေအခုလိုပေးပို့လာတဲ့ဗီဒီယိုဖိုင်တွေကိုလည်းအသုံးပြုပါတယ်အထူးလည်းကျေးဇူးတင်ပါတယ်လို့ပြောချင်ပါတယ်ရှင်ကောင်းတဲ့ကြော်ဆိုတဲ့တော်ရရှင်ကအခုလိုမျိုးဒီတော်လန်ရေးကြီးကြာလာတဲ့အချိန်မှာသွေးခွေမှုတွေဖြစ်လာတာဆိုလို့တတိပေးခြင်းပါတယ်ဆိုတော့ရေးလာတဲ့စာကိုလည်းဖော်ပြပေးခြင်းပါတယ်ရှင်
။တခုတောင်းဆိုခြင်းပါတယ်ခင်ဗျ။အခုသွေးခွေမှုတွေဖြစ်လာမှာဆိုလို့ဘုံရံသူကိုသိဖို့နဲ့ဘာလို့အခုလိုတွေဆက်လုပ်နေဖို့လိုတယ်လဲတောက်ခံဖို့လိုတယ်လဲရှင်းပြကြဖို့လိုပဲဗျ။အဲ့ဒါကြောင့်တပိတ်သွားတဲ့လူငယ်တွေကမိကုံးပြောသလို speech လေးတွေနဲ့မြန်မာနိုင်ငံကြီးကမလုံခြုံပါကြောင်းတပိတ်ရှိလို့ရန်ခံရတာမဟုတ်ပဲအာနာလူရင်မှုကြောင့်စော်ကားရန်ကားခံရတာဖြစ်ပါကြောင်းအခုအာခံမှုတွေလမ်းပိတ်မှုတွေမရှိရင် regime တစ်စိတ်တစ်ပိုင်းလဲပတ်လာနိုင်ကြောင်းရှင်းပြပြီးတော့ချော့ပေါင်းဖို့လိုမယ်ထင်တယ်ဗျ။တချို့လူကြီးတွေကချော့ဆွဲကြိုက်တယ်တချို့ကငကိုကလေးကစိတ်သက်ပြတ်သားတယ်တချို့ကကြောက်တတ်တယ်စိတ်သက်ပြတ်သားသူကအကြောင်းမဟုတ်ပေမဲ့ချော့ဆွဲကြိုက်သူနဲ့ကြောက်တတ်တဲ့သူတွေကိုချော့ပေါင်းဖို့နဲ့အောင်ပွဲမဝေးတော့ကြောင်းနောက်ဒီတပိတ်တွေကလုပ်ငန်းဆောင်တာလုပ်နေသူတွေကိုလုံခြုံမှုပေးကြောင်းကြာဆုံးရဲကျင်ရဲဘော်တွေကိုမြင်ပေးဖို့နဲ့ပေါ်ရန်သူကိုအတူလက်တွဲပြီးတိုက်ခိုက်ဖို့အတွက် speech တွေပြောပြဖို့လိုလာမယ်ကြ။အဲ့ဒီအတွက်လုပ်ပေးကြပါကိုရက်ကွက်ကိုကိုတိုင်းဘာလို့လဲဆိုတော့တလန်လို့ခေါ်တဲ့လက္ခဏာထောက်လိုက်ရင်းနဲ့ကြက်ဖို့အကောင်တွေအတွက်လွယ်ကူလာစေတဲ့ဟန်စာမှုကြာရုပ်တစ်ခုလိုဖြစ်နေလို့ဒါကိုအတူတကွရှင်းလင်းပေးကြပါ
ပုံရံသူဘာလုပ်လဲဆိုတာသိဖို့လိုပါတယ်။အခုချိန်မှာအချင်းချင်းမတိုက်ဖက်နဲ့ပုံရံသူကိုအတူတကွလက်တွဲပြီးတော့တိုက်ခိုက်ဖို့လိုပါတယ်ဆိုပြီးဒီသောရရှင်ကတတိပေးလာတာဖြစ်ပါတယ်။ကျမတို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ view ကနေပြီးတော့မြေတားဒီလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရိုက်ကနေစာပို့မယ်ဆိုရင်View American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။ email ပို့ဖို့မယ်ဆိုရင် bami@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျွန်တော်တို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ view မြန်မာပိုင်းစာမျက်နှာဖြစ်တဲ့VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါအရှင်။အခုတော့တော်ရရှင်နေကိုကျမမေတ္တာပေးလက်ဆောင်မြန်မာတခြင်းလေးတစ်ပုဒ်နဲ့ဖြောပြပေးကြပါတယ်ရှင်။လေးဗျူတီဆိုထားတဲ့ယုံကြည်ရာဆိုတဲ့တခြင်းလေးဖြစ်ပါရင်ဒီတခြင်းလေးကိုကျမ YouTube မှာနားထောင်တော့ YouTube ကမှတ်ချက်တစ်ခုမှာတော့မြန်မာနိုင်ငံသားတွေအားလုံးယုံကြည်ရာပန်းနိုင်အမြန်ဆုံးရောက်ရှိနိုင်ပါစေတဲ့ဆုတောင်းပေးထားတာပါ Guitar Guru မြန်မာဆိုတဲ့ဒီ YouTube အကောင့်မှာဆုတောင်းပေးထားတာဖြစ်ပါရင်အားလုံးဒီတခြင်းလေးကိုရင်းနှီးအပြည့်နားဆင်ခံစားနိုင်ပါစေနော်
Show me what it means on a Sunday. Talk on me down jam along pelo. The diary means are gone in my pine. Show me what it means on a Sunday.ကောင်းမီတော့ကြာမှာလောက်ပဲလို့တရားရင်းများတော့ကောင်းတယ်မှာပြင်းနေကြာရင်းမင်းချုံရမှာပဲမဖူနဲ့
ရဆိုတဲ့တခုကိုနားဆင်ကြကြရပါမယ်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဒီလိုမြန်မာပိုင်းဒေါ်ရရှင်ကြီးရဲ့ဝေဖန်ကြံပေးစာတွေ၊ရင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုဒီနေ့ဝင်နေညပိုင်းနဲ့ဒီနေ့လာနေမနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်ပြဆက်ပေးနေပါတယ်။ဗီဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင်ဒီလိုမြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးနားထောင်နိုင်သလိုကျမတို့ Viewr Internet ဆာမျက်နှာနဲ့ဖုန်းပေါ်က Viewr App မှာလည်းတွားပြီးနားထောင်နိုင်ပါတယ်။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာကတော့ bamis.viewrnews.com ဖြစ်ပါတယ်။ကျမဧကနာကျော်ပါ။ Viewr ကိုလည်းစာရေးကြပါအောင်နော်။ဒေါ်ရရှင်ကြီးအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင
်။
တင်းငွေနေညအတွက်အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြလို့ပြီးမှတော့တရင်အချင်းချုပ်ကိုတင်ပြပေးပါမယ်ခင်ဗျာမြန်မာနိုင်ငံမှာစစ်တပ်ကအရသာအစိုးရကိုဖြုတ်ချပြီးအာဏာသိမ်းလိုက်တာ56ရက်ရှိလာပြီးအကြမ်းဖက်ဖြိုခွင်းမှုတွေအရှင်မြင့်လှုပ်ဆောင်လာနေပြီမဲ့ဆရာနာသိမှုကိုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေကတော့နိုင်ငံတော်အားကောင်းနေစေဖြစ်ပါတယ်ဒီကနေ့မှာလည်းဆန္ဒပြသူတွေကိုလက်နက်ကင်တပ်ဖွဲ့တွေကလက်ပြပုံအပါအဝင်ကြီးစံအစ်စ်တင်တဲ့အကြမ်းဖက်ဖြိုခွဲမှုတွေရှိခဲ့တာကြောင့်အသက်ဆုံးရှုံးမှုတွေဆက်ရှိနေတာမှာ6ဦးထဲမှနေသေဆုံးခဲ့တယ်လို့သိရပါတယ်မြန်မာနိုင်ငံမှာဆရာနာတင်မှုကိုကန့်ကွက်ဆန္ဒပြသူတွေကိုလက်နက်ကင်တပ်ဖွဲ့တွေကအကြမ်းဖက်ဖြိုခွဲမှုတွေမလ29ရက်နေ့ကအဆိုးအဝါးဆုံးဖြစ်ပေါ်ခဲ့ပြီးတဲ့နောက်ရက်ဆက်ကြမ်းကြုတ်တဲ့ရာဇဝတ်မှုတွေအရှိန်မြင့်ဖြစ်ပေါ်လာနိုင်ကြောင်းကုလသမဂ္ဂလူမျိုးလုံးတပ်ဖြတ်မှုကာကွယ်ဟန်တားရေးဆိုင်ရာအကြံပေးပုဂ္ဂိုလ်အဲလစ်ဝေရီမူအန်ဒေရီတူနဲ့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးမစ္စတာဘက်ရှလက်တို့ကဒီကနေ့ပူးတွဲသတိပေးချက်ထုတ်ပြန်လိုက်ပါတယ်ကလသမကလုံခြုံရေးကောင်စီအနေနဲ့မလ10ရက်နေ့ကထုတ်ပြန်ခဲ့တဲ့ကြေညာချက်ပေါ်အခြေခံပြီးရည်ယူမှုတွေထပ်မံလှုပ်ဆောင်ဖို့လူမျိုးလုံးတပ်ဖြတ်မှုကာကွယ်ဟန်တားရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ကတောင်းဆိုလိုက်ပြီးအာဆီယံနဲ့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့မြန်မာနိုင်ငံသားတွေအပေါ်ညှဉ်းပန်းတပ်ဖြတ်မှုတွေကနေကာကွယ်ပေးဖို့အာတူပီလို့ခေါ်တဲ့အကာအကွယ်ပေးအတွက်တာဝန်ရှိမှုကိုချက်ချင်းချမှတ်ဆောင်ရွက်ကြဖို့ကလသမကလူမျိုးလုံးတပ်ဖြတ်မှုကာကွယ်ဟန်တားရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ကတိုက်တွန်းထားပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့ဖေဖော်ဝါရီလ၁ရက်နေ့ကတည်းကဖမ်းဆီးထိန်းသိမ်းခံထားရတဲ့မိခင်ဖြစ်သူနိုင်ငံတော်အတမ်းမြင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တယ်လီဖုန်းကတဆင့်စကားပြောခွင့်ရဖို့အတွက်တားဖြစ်သူကိုထင်လင်းခေါ်ကင်ကဗြိတိန်နိုင်ငံလန်ဒန်မြို့မှာရှိတဲ့မြန်မာသားမကြီးနဲ့မလ25ရက်နေ့မှာတွေ့ဆုံပြီးမေတ္တာရပ်ခံခဲ့ကြောင်းလန်ဒန်မြို့မြန်မာတန်ရုံးရဲ့ Facebook လူမှုကွန်ရက်ဆာမျက်နှာမှာသတင်းထုတ်ပြန်ထားပါတယ်မြန်မာနိုင်ငံတွင်းလက်ရှိဖြစ်ပေါ်နေတဲ့မတည်ငြိမ်မှုတွေကမြန်မာနိုင်ငံမှာရှိနေတဲ့ထိုင်းနိုင်ငံသားတွေကိုချက်ချင်းပြန်ခေါ်ရမယ့်အဆင့်ကိုမရောက်သေးဘူးလို့ထိုင်းနိုင်ငံ ားရေးဝန်ကြီးဌာနကပြောကြားလိုက်ပါတယ်။တနင်္ဂနွေနေ့ည VOA မြန်မာပိုင်းအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ VOA အစီအစဉ်တွေကိုနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်။ VOA တော်ရရှိနေတဲ့ကွာမြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးအန္တရာယ်အပေါင်းကင်းဝေးနိုင်ကြပါစေ။လူရပန်းနိုင်ကိုအမြန်ဆုံးစုခုနိုင်ကြပါစေလို့ဆုမွန်ကောင်းတောင်းပေးလိုက်ပါတယ်ခင်ဗျာ။ကျွန်တော်ဆုံးဝင်လိုက်ပါ။This program.